Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်တာရှင်များရှင် American ပြည်တော်စုမျိုးရော Washington DC ကနေ VOA မြန်မာပိုင်းစီစဉ်ရဲ့2015ခုနှစ်ဇွန်လ3ရက်ပုထိုးနေ့ညဖက်9နာရီနေ့ဆယ်နိုင်ထိစီစဉ်တွေကိုစတင်ထုတ်လွှင့်ပေးနေပါပြီ။ဒိုင်းတိုမီတာ24 25နဲ့51တို့ကနေတိုက်ရိုက်ဖန်ယူနာဆင်နိုင်ကြပါတယ်ရှင်။ကျွန်မကနန်းလောက်ပါအခုညပိုင်းစီစဉ်တွေကိုတာဝန်ယူတင်ဆက်ပေးပါမယ်
။ကျွန်တော်အောင်လင်းဦးပါ။ဒီညနားဆင်ရမယ့်သတင်းတွေထဲမှာတော့မြန်မာစိုးရအနေနဲ့ရိုဂျာမွတ်စလင်တွေကိုဒန်းတို့ရီလူဆက်ဆက်မှုအမေရိကန်အစိုးရတန်တမာတူကတိုက်တွန်းလိုက်ပါတယ်။တရုတ်နိုင်ငံရန်စင်မြစ်ထဲမှာတိမ်းပေါက်သွားတဲ့ခီးစက်တွေတင်မောပေါ်ကပျောက်ဆုံးနေသူလူ430ကျော်ကိုကယ်ဆယ်ရေးလုပ်သားတွေဆက်လက်ရှာဖွေနေပါတယ်။ဒီလိုထူးခြားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့အတူကြီးညာပေးမှာပါ
။ကောင်းပါပြီရှင်။ကမ္ဘာကုလသမဂ္ဂအတွင်းရေးမှူးချုပ်ဘန်ကီမွန်းနဲ့လုံခြုံရေးကောင်စီဥက္ကဋ္ဌစီကိုလိမ့်မှုပြီးပြည်အောင်ဆုလွတ်တော်နာယကသူရဦးရွှေမန်းကပေးပို့တဲ့စာနဲ့ပတ်သက်လို့ကတော့
ဒီမိုကရေစီနိုင်ငံထူထောင်ရန်ပြုပြင်ပြောင်းလဲရေးလှုပ်ဆောင်နေသည့်မြန်မာနိုင်ငံပေါ်မှန်ကန်မျှတစွာပြောဆိုပြုမှုဆောင်ရွက်ပေးကြရန်
သူရဦးရွှေမန်းမရှင်အပြည့်အစုံကိုသတင်းတွေအပြီးမှာတင်ဆက်ပေးပါမယ်။ဒါအပြင်ဘင်္ဂလားဒေ့ရှ်နိုင်ငံနဲ့နယ်ချင်းဆက်ရခိုင်ပြည်နယ်မောင်းတော်ဒေသမှာလူခိုးဝင်မှုနဲ့လူကုန်ကူးမှုတိုက်ဖျက်ရေးအတွက်နယ်ဆက်လုံခြုံရေးဆောင်ရွက်ချက်တွေအကြောင်းပြန်လည်တင်ပြချက်နဲ့အတူမျိုးဆက်ဥပဒေတွေကိုပြဋ္ဌာန်းတာဟာမြန်မာပြည်သူလူထုအကြားခွဲခြားဆက်ဆံတာဖြစ်ပြီးတိုင်းရင်းသားစီးလုံးညီညွတ်ရေးကိုထိခိုက်စေတယ်လို့ပြောဆိုမှုတွေထွက်လာနေတဲ့အကြောင်းကိုလည်းကြားဖို့ရှိပါရယ်။ခုအရင်ဆုံးတော့ပုထုနေ့ညပိုင်းနောက်ဆုံးရထားတဲ့သတင်းတွေကိုကိုအောင်လွေဦးနဲ့ဒေါခင်မျိုးတက်တို့ကပြောပြပေးကြပါအောင်ရှင်။
မြန်မာစိုးရအနေနဲ့ရိုဂျာမွတ်စလင်တွေကိုဒန်းတို့ရီလူဆက်ဆက်မှုအမေရိကန်အစိုးရတန်တမာတူကဒီကနေ့ပဲတိုက်တွန်းလိုက်ပါတယ်။မြန်မာနိုင်ငံသားတွေလိုပဲရိုဂျာတွေကိုလက်ခံဆက်ဆက်မှုလိုအပ်တဲ့အကြောင်းအမေရိကန်လက်ထောက်နိုင်ငံဂျာယီဝန်ကြီးအန်ရစ်ချက်ကပြောကြားခဲ့တာပါ။အင်ဒိုနီးရှားနိုင်ငံကယာယီခေါ်လုံဝင်ပေးထားတဲ့လေစီပြေဒုက္ခသည်စခန်းတွေကိုတောရောက်ကြည့်ရှုခဲ့ပြီးနောက်မှာပဲအမေရိကန်တန်တမာကမှတ်ချက်ပေးပြောကြားလိုက်တာဖြစ်ပါတယ်။မကြာသေးခင်လာလီကဆလို့ထောင်နဲ့ချီရဲ့လေစီထွက်ပြေးလာသူတွေအရှိတောင်အရှေ့နိုင်ငံတွေရဲ့ကမ်းခြေတွေကိုရောက်လာခဲ့ကြတယ်လို့နောက်ထပ်လည်းဘင်္ဂလားပင်လယ်ော်နဲ့ကပ်ပရီပင်လယ်ပြင်မှာရှိနေနိုင်သေးတယ်လို့ခန့်မှန်းထားကြပါတယ်။မြန်မာဒီမိုကရေစီဖွဲ့ချုပ် NLD ပါတီဥက္ကဋ္ဌဒေါက်ဆန်းစုကြည်ပါဝင်မြန်မာနိုင်ငံရေးခေါင်းဆောင်တွေအားလုံးရိုဟင်ဂျာရေးပုံမှန်လေးလေးပြောဆိုဖြစ်ရှင်းကြဖို့လည်းတိုက်တွန်းနေတာပါမြန်မာနိုင်ငံဂျာယီဝန်ကြီးဌာနကတော့လူမောင်ခုံမှုနဲ့တရားမဝင်ရွှေ့ပြောင်းသွားလာမှုတွေကာကွယ်တားဆီးနိုင်မှုကြိုးပမ်းနေတဲ့အကြောင်းဒီကနေ့ပဲကြေညာချက်ထုတ်ပြန်ပြောဆိုခဲ့ပါတယ်ပြီးခဲ့တဲ့သတင်းပတ်ထက်မြန်မာရေးပိုင်နဲ့မှာရှာဖွေကယ်ဆယ်ခဲ့တဲ့လူပေါင်း900ကျော်ကိုလည်းဒီကနေ့မှာပဲရခိုင်ပြည်နယ်တောင်ပြူလက်ဝဲမြို့ကယာယီစခန်းကိုပျောက်ရွှေ့ပေးခဲ့တဲ့အကြောင်းလည်းဖော်ပြထားတာပါချိန်နှမှာပဲပြောင်းစုလွတ်တော်နာယကပြည်သူ့လွတ်တော်ဥက္ကဋ္ဌသူရဦးရွှေမန်းကလည်းကုလသမဂ္ဂထွေထွေတွင်းရင်းမှုချုပ်နဲ့လူညိုရေးကောင်စီဥက္ကဋ္ဌထံစာရေးသားပေးပို့ပြီးလေစီပြေဒုက္ခသည်တွေအရေးလူကုန်ကူးမှုပြဿနာတွေနဲ့ပတ်သက်လို့မြန်မာနိုင်ငံအပေါ်အထင်မြင်လွဲမှားမှုတွေမဖြစ်ပေါ်စေဖို့လူမျိုးစုပြည်ပကတ်တွေမကြီးထွားစေဖို့အထူးလေးပေးဆောင်ရွက်ဖို့လည်းတိုက်တွန်းသွားခဲ့ပါတယ်
။အရှိတောင်အာရှတလောမှာရွှေပြောင်းဝင်ရောက်သူတွေကိုအကြီးအကျယ်လူမှောင်ခုတ်ကူးနေတဲ့လုပ်ငန်းတွေနဲ့ပတ်သက်နေတယ်လို့ဆွဆွဲခံထားရတဲ့ထိုင်းရှစ်သက်ဆင့်မြင့်အရာရှိကသူမှအပြစ်မရှိကြောင်းညင်းဆန်လိုက်ပါတယ်။ဘန်ကောက်မြို့ကရဲတပ်ဖွဲ့စီမှဒီကနေ့လာရောက်ပြီးအဖမ်းခံခဲ့တဲ့ဒုတိယဗိုလ်ချုပ်ကြီးမန်နက်စ်ကုံပန်ကိုရန်ကတစုံတရာကြေညာပြောဆိုတာမျိုးမရှိခဲ့ပေမဲ့သူ့ပေါ်မှာဆွဆွဲထားတဲ့အမှုတွေကိုရင်ဆိုင်သွားဖို့ပြင်ဆင်ထားတယ်လို့ထိုင်းရဲတပ်ဖွဲ့ကနောက်ပိုင်းမှာပြောဆိုခဲ့ပါတယ်။လူမှောင်ခိုးရင်းနဲ့ပတ်သက်မှုမရှိတဲ့အကြောင်းနဲ့ဆွဆွဲချက်တွေကိုလည်းမဟုတ်ဘူးဆိုပြီးညင်းဆန်ခဲ့တဲ့အကြောင်းဒါပေမဲ့လည်းစုံစမ်းစစ်ဆေးသူတွေကတော့အသေးစိတ်သိအောင်ဆက်ပြီးစုံစမ်းသွားမှာဖြစ်ကြောင်းထိုင်းရဲတပ်ဖွဲ့အကြီးအကဲဆွန်ရဖမ်ဖမ်မောင်ကပြောဆိုခဲ့တာပါလူမှောင်ခိုးဂိုင်းတွေနဲ့ဆက်နွယ်နေတယ်လို့တန်ရရှိသူတွေကိုထိုင်းစုရကနှိမ်နှင်းဖမ်းဆီးနေတဲ့အထက်မှာကျဲသုံးဖွင့်ရဒုဗိုလ်ချုပ်ကြီးကတော့အဆင့်အမြင့်ဆုံးပုဂ္ဂိုလ်တဦးလည်းဖြစ်ပါတယ်မြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတွေကလာသူတွေလို့ဆိုတဲ့ရွှေပြောင်းဝင်ရောက်လာသူတွေကိုထိုင်းနိုင်ငံတောင်ပိုင်းကနေတဆင့်မှောင်ခိုးတင်ပို့နေတဲ့ရာဇဝတ်ဂိုင်းတွေနဲ့ဆက်နွယ်ပြီးထိုင်းစုရကလူပေါင်းဒါဇင်နဲ့ချီဖမ်းဆီးခဲ့တဲ့အထက်မှာတော့ဒေသခံအာဏာပိုင်တချို့လည်းပါဝင်ခဲ့တာပါကလာချာရှည်စွာရှိနေတဲ့လူမှောင်ခိုးဂိုင်းတွေကိုထိုင်းစိုးရကပြီးခဲ့တဲ့လမှာစတင်နှိမ်နှင်းခဲ့တဲ့နောက်ပိုင်းလူမှောင်ခိုးခံရသူအများပြားဟာပင်လယ်ပြင်ထဲမှာဆွန့်ပစ်ထားတာခံခဲ့ကြရတာပ
ါဒီနိုင်ငံရန်စင်မြစ်ထဲမွန်တိုင်းချနေရီမှာတိမ်းပေါက်သွားတဲ့ခီးစက်တွေတင်မောပေါ်ကပျောက်ဆုံးနေသူလူပေါင်း430ရောက်ကိုကယ်ဆယ်ရေးလုပ်သားတွေဒီကနေ့မှလည်းဆက်လက်ရှာဖွေနေကြပါတယ်အသက်ကြီးတဲ့ခီးသွားတွေအများစုလိုက်ပါသွားခဲ့ပြီးမနေ့နောက်ပိုင်းကတိမ်းပေါက်သွားတဲ့တင်မောကနေရှာဖွေကယ်ဆယ်နိုင်သူ14ယောက်ပဲရှိသေးတယ်လို့လည်းအစိုးရဝန်ထမ်းကဖော်ပြထားပြီးသေဆုံးသူ18ယောက်ရှိပြီလို့လည်းအတည်ပြုထားတာပါဒီထဲမှာပြောင်းပြန်မှောက်နေတဲ့တင်မောတွေကလေခိုးတဲ့နေရာတွေမှာအသက်ရှင်ရဲ့ပိတ်မိနေနိုင်တဲ့ခီးစက်တွေကိုရှာဖွေနိုင်မှုအရေးပေါ်ကယ်ဆယ်ရေးလုပ်သားတွေတင်မော1 byte တန်ကူတွေကိုဖောက်နိုင်အောင်လည်းကြိုးစားနေကြပါတယ်လေပြင်းတက်ခတ်ပြီးမိုးချနေတဲ့အတွက်ကယ်ဆယ်ရေးလုပ်သားတွေအ ခက်ခဲတွေကြုံနေကြပြီးမြေရည်စည်းကြောင်တင်မောကလည်းမြောက်ပိုင်းကို3ကီလိုမီတာလောက်ထိရွေ့သွားခဲ့တာပါ။ပျောက်ဆုံးနေသူတွေကိုတော့ရင်ကုန်သမား135ယောက်ကတညလုံးရှာဖွေခဲ့ကြတယ်လို့လည်းစင်ဝါသတင်းကဖော်ပြထားပြီးကယ်ဆယ်ရေးလုပ်ငန်းကတော့ရေရင်48ဆင်းစစ်သား3000ကျော်နဲ့ဆောင်ရွက်နေပါတယ်။တင်မောကတနင်္လာနေ့နောက်ပိုင်းကရုတ်တရက်ပြင်းထန်တဲ့မုန်တိုင်းနဲ့ကြုံမိရတာကမိနစ်ပိုင်းတွေမှာပဲတိမ်မောက်ခဲ့တာပါ။အသက်မသေလွတ်မြောက်လာတဲ့တင်မောကပ္ပတိန်နဲ့အင်ဂျင်နီယာကျောက်တို့ကတော့လေဆင်နှာမောင်းတံခံရတာလို့ပြောဆိုထားပြီးအဖြစ်အပျက်နဲ့ပတ်သက်လို့သူတို့နှူးစလုံးကိုလည်းရဲတပ်ဖွဲ့ကစုံစမ်းစစ်ဆေးနေပါတယ်။
မြောက်ကိုရီးယားနိုင်ငံထဲကဘယ်ပြက်မှတ်ကိုမဆိုထိအောင်ပြစ်နိုင်တဲ့ပဲထင်းတဲ့ဒုံးကျည်ကိုဆန်းသက်ပြစ်လွတ်ခဲ့တယ်လို့တောင်ကိုရီးယားကပြောပါတယ်။ဒါဟာမကြာသေးခင်ကမြောက်ကိုရီးယားရဲ့စစ်ရေးရန်စမှုတွေအတွက်တုံ့ပြန်တာအဖြစ်အများကချွတ်မြင်ကြတာပါ။ဒီကနေ့ဗော်ဒဘူးနေမှာတောင်ကိုရီးယားတောင်ပိုင်းကလက်နက်ပစ်ဆင်စခန်းကနေအောင်မြင်မြင်ဆန်းသက်ပြစ်လွတ်ခဲ့တာကိုတောင်ကိုရီးယားသမ္မတပတ်ကုံနဲ့ကိုရိုင်းလာရောက်ကြည့်ရှုခဲ့တယ်လို့ကာဝေးရာရှိတွေကပြောပါတယ်။ဒုံးကျည်ဟာကီလိုမီတာ900တွင်မြောက်ကိုရီးယားနိုင်ငံထဲကဘယ်နေရာကိုမဆိုထိအောင်ပြစ်နိုင်ပြီးဒီနေ့အကုန်ပိုင်းလောက်မှာဒီနည်းပညာကိုစတင်သုံးဆွဲမှာဖြစ်တယ်လို့လည်းတောင်ကန်ရရှိတွေကပြောပါတယ်ဒီဒုံးလက်နက်ကို2012ခုနှစ်အမေရိကန်နဲ့သဘောတူညီမှုရခဲ့တဲ့နောက်ပိုင်းတောင်ကိုရီးယားကတီထွင်ခဲ့တာဖြစ်ပြီးဒါဟာတောင်ကိုရီးယားပဲထင်းတဲ့ဒုံးကြီးတွေအဝေးဆုံးပြစ်ခွင့်ရတဲ့အကွာအဝေးတက်3ဆလောက်ပိုဝေးတာဖြစ်ပါတယ်မြောက်ကိုရီးယားနိုင်ငံကနျူကလ িয়ার နဲ့ဒုံးကြီးအစီအစဉ်တွေနဲ့ချင်းချောက်မှုတိုးလာတာကိုတုံ့ပြန်တဲ့အနေနဲ့တောင်ကိုရီးယားကသူ့ရဲ့ပဲထင်းတဲ့ဒုံးကြီးလက်နက်ကိုဆင့်မြင့်ခဲ့တာပါမြောက်ကိုရီးယားကသူတို့ဟာရင်ငုတ်တင်းမော့ကနေပဲထင်းတဲ့ဒုံးကြီးကိုအောင်အောင်မြင်ဆန်းသက်ပြစ်လွတ်နိုင်တယ်လို့မကြသေးခင်ကပြောကြားခဲ့တယ်လို့ဒါဟာသူတို့ရဲ့ဒုံးကြီးပြစ်ခတ်နိုင်တဲ့အကွာအဝေးကိုအတော့တာသွားစီတယ်လို့ဆိုပါတယ်ဒါအပြင်ပြီးခဲ့တဲ့လတုန်းကလည်းတာဝေးပြစ်ဒုံးကျည်အတွက်အသေးစားနျူကလ িয়ার ထိပ်ဖူးတက်ဆင်မှုပြည့်စုံကောင်းမွန်တဲ့နည်းပညာရပြီလို့ကြေညာခဲ့တာပါဒီပြောကြားချက်တွေဟာချက်ကားပြောတာဖြစ်နိုင်တယ်လို့တခြားနိုင်ငံတွေကရောစီးရေးတုံ့သက်သူအများပြားကပြောဆိုကြပေမဲ့မြောက်ကိုရီးယားဟာဒီနှမျိုးစလုံးတိုးတက်အောင်လုပ်နေတယ်လို့တော့သတိပေးကြပါတယ်
ဒီအမေရိကန်အသံညပိုင်းမြန်မာဘာသာစစ်စင်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 1196လိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ58 kHz 5885နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင်
ဒီဝေမေကန်တံမြန်မာပိုင်းစီစဉ်ရဲ့ဗိုလ်ထုံးနဲ့ညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်။ကမ္ဘာ့ဘောလုံးဖွဲ့ချုပ် FIFA ထိပ်တန်းတာဝန်ရှိသူတွေရဲ့အကျင့်ပြည့်ချစားမှုရှုပ်တော်ပုံနဲ့ဆက်နွယ်ပြီးတော့ Oakland Sublater ကိုအမေရိကန်ပြည်အောင်စုကစုံစမ်းစစ်ဆေးနေတဲ့အကြောင်းအမေရိကန်သတင်းတွေမှာဖော်ပြနေပါတယ်။ဆွစ်ဇာလန်နိုင်ငံ Zurich မြို့ကသတင်းစာရှင်းလင်းပွဲအတွင်း FIFA Oakland ရာထူးကနှုတ်ထွက်မဲ့အကြောင်းရုတ်တရက်ကြီးညာခဲ့ပြီးနိုင်ပိုင်းကြံမှာပဲအသက်89နှစ်အရွယ် Blatter ကိုပြည်အောင်စုစုဝါရှင်တွေနဲ့စုံစမ်းစစ်ဆေးပြီးလို့ FBI တို့ကစုံစမ်းစစ်ဆေးနေတဲ့သတင်းတွေထွက်ပေါ်လာတာပါ။FIFA ဥက္ကဋ္ဌဖြစ်၅ချိန်မြောက်တက်တန်းအတွက်တောက်ချန်နေရပဲထပ်မံရွေးခန့်ခဲ့ရတဲ့ Blatter ကတော့ဘောလုံးပြည့်တဲ့တွေကစားသမားတွေအသင်းနေနဲ့ဘောလုံးအကစားကိုချစ်မြတ်နိုးစုတွေလို့တကဘာလုံးကသူ့ကိုထောက်ခံနေကြတာတော့မဟုတ်ဘူးဆိုတာကိုလည်းအတိအမှတ်ပြုပြောဆိုသွားပါတယ်။ FIFA ဖွဲ့ချုပ်တွင်ပြည်ရင်ပြောင်းလဲဖွဲ့စည်းဖို့အကြီးအကျယ်လိုအပ်နေတာကိုလည်းဝန်ခံပြောဆိုသွားတယ်လို့ဒီမန်ချက်တဲဖြစ်အောင်လုံဆောင်သွားမယ်လို့လည်းကတိပြုပြောဆိုခဲ့တာပါ။ဒေါ်လာတန်ပေါင်းများစွာအကုန်ကျခံပြီး FIFA ကိုပံ့ပိုးကူညီနေတဲ့စီးပွားရေးလုပ်ငန်းတွေကတော့အောက်ထရာလူကနှုတ်ထွက်မဲ့ဆုံးဖြတ်ချက်ပေါ်မှာကြိုဆိုခဲ့ကြပါတယ်
။အကြမ်းဖက်တိုက်ခိုက်မှုတွေကာကွယ်နိုင်မှုရည်ရွယ်ပြီးတယ်လီဖုန်းမှန်တမ်းတွေကိုအစိုးရကစုဆောင်းရယူမှုအဆုံးသတ်စေမယ့်ဥပဒေမူကြမ်းကို American သမ္မတ Barack Obama ကအတည်ပြုလက်မှတ်ရေးထိုးလိုက်ပြီးဖြစ်ပါတယ်။ဒီဥပဒေတစ်ကနဲ့အရက်သားရပိုင်ခွင့်အတွက်ရောအမျိုးသားလုံခြုံရေးအတွက်ပါကာကွယ်ပေးမှာဖြစ်ကြောင်းသမ္မတကပြောပါတယ်။ဒါ့ပြင်ဒီဥပဒေတစ်ဟာအမျိုးသားလုံခြုံရေးဆိုင်ရာအစီအစဉ်တွေနဲ့ပတ်သက်ပြီးလူလူရဲ့ယုံကြည်မှုပိုရလာစေမှာဖြစ်ကြောင်းလည်းပြောပါတယ်။အောက်လွှတ်တော်ကအတည်ပြုထားပြီးဖြစ်တဲ့ဥပဒေမူကြမ်းကိုမနေ့ကအထက်လွှတ်တော်ကနေ68မဲ32မဲနဲ့အတည်ပြုပေးလိုက်တာဖြစ်ပြီးသမ္မတကနေအတည်ပြုလက်မှတ်ရေးထိုးခဲ့တာပါဥပဒေသေးရအမေရိကန်နိုင်ငံသားတွေရဲ့တယ်လီဖုန်းခေါ်ယူမှုမှတ်တမ်းတွေကို NSA အမျိုးသားလုံခြုံရေးအေဂျင်စီကနေဆောင်ရွက်ရမယ်အစားအမေရိကန်ပုတ်လိကတယ်လီဖုန်းကုမ္ပဏီတွေကနေစုဆောင်းသိမ်းဆည်းရမှာဖြစ်ပါတယ်တကယ်လို့ရစုံတယောက်ကအကျန်းဖက်သူတွေဒါမှမဟုတ်အကျန်းဖက်သမားလို့တန်ရဖြစ်သူတွေနဲ့ဆက်နွယ်မယ်လို့တန်ရရှင်ရင်ဒီလူနဲ့ပတ်သက်တဲ့မှတ်တမ်းကိုရယူနိုင်ဖို့အစိုးရစုံစမ်းဆက်ဆေးသူတွေကတရားရုံးခွင့်ပြုချက်တောင်းခံဖို့လိုအပ်နေတာပါ2017ခုနှစ်စက်တင်ဘာ17ရက်မှာအမေရိကန်နယူးယောက်နဲ့ဝါရှင်တန်မြို့ကြီးတွေမှာအကြမ်းဖက်တိုက်ခိုက်တာခံပြီးမကြခင်မှာအစိုးရဖုန်းတယ်လီဖုန်းနံပါတ်တွေကိုစတင်စုဆောင်းခဲ့တာဖြစ်ပါတယ်။ဝေဖန်ကဲခတ်သူတွေကတော့ဒီလိုလှုပ်ဆောင်မှုဟာအကြမ်းဖက်မှုနဲ့ဆက်နွယ်မှုမရှိတဲ့အမေရိကန်နိုင်ငံသားတွေရဲ့ကိုယ်ရေးလွတ်လပ်ခွင့်ချို့ပေါက်တာဖြစ်ပြီးအကြမ်းဖက်သမားတွေရဲ့တိုက်ခိုက်မှုကိုတကယ်တမ်းအကာအကွယ်မပေးနိုင်ဘူးလို့ဝေဖန်ကြပါတယ်။
S Islam ဆွေးနွေးတွေကိုနှင်းနှင်းနေတဲ့စစ်စင်ရေးတွေမှာစစ်သွေးကြွအဖွဲ့ဝင်တောင်းချက်ကိုတုတ်တင်နိုင်ခဲ့တဲ့အကြောင်းအမေရိကန်ဒုတိယနိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကင်ကဒီကနေ့ပဲပြောဆိုလိုက်ပါတယ်။ S စစ်သွေးကြွတွေကိုနှင်းနှင်းမဟာဗျူဟာနဲ့ပတ်သက်လို့မဟာမိတ်ညွန်ပေါင်းဖွဲ့ဝင်နေတဲ့သူအီရတ်ဝန်ကြီးချုပ်ဟေဒါ L ဘာဒီနဲ့တွေ့ဆုံခဲ့တဲ့ပြင်သစ်နိုင်ငံပဲရစ်မြို့တော်ကဆွေးနွေးပွဲပြီးနောက်တနေ့မှာပဲဝန်ကြီးဘလင်ကင်ကပြင်သစ်ရေဒီယိုတစ်ခုဖြစ်တဲ့အင်တာကိုပြောဆိုခဲ့တာပါ။ယူရနိုင်ငံကမြေပြင်တပ်ဖွဲ့တွေကိုစစ်ကူပေးတဲ့အနေနဲ့ပြည်ခဲ့တဲ့နှစ်ဩဂုတ်လကစလို့ IS သွေးကြွပြစ်မှတ်တွေကိုအမေရိကန်ကဦးဆောင်ပြီးလေကြောင်းထိုးစစ်တွေဆင်နွှဲခဲ့တယ်လို့တလအကြာမှာတော့ယူရနိုင်ငံနဲ့အိန္ဒိယစီးရီးယားနိုင်ငံမှာလည်းစစ်စင်ရေးတွေကိုတိုးချဲ့ဆင်နွှဲခဲ့တာဖြစ်ပါတယ်။နေ့စဉ်ပြန်ပြ14ချိန်လောက်လေကြောင်းကနေတက်ခတ်မှုတွေကြောင့်ယူရဆူရတက်တွေနည်းမြေတချို့ကိုပြန်လည်သိမ့်ပိုက်နိုင်ခဲ့ကြပေမဲ့လည်းနိုင်ငံအနောက်ဘက်ကအဓိကမြေကြီးတစ်မြို့ဖြစ်တဲ့ရမ်ဒီကိုသိမ့်ပိုက်ခဲ့တာအပါအဝင်စစ်သွေးကြွတွေဘက်ကဆက်လက်အသာစီးရနေစေဖြစ်ပါတယ်။ဝန်ကြီးဘလင်ကင်ကတော့နောက်ပြန်ဆွဲတဲ့အခြေအနေတွေရှိနေပေမဲ့လေကြောင်းစစ်စင်ရေးတွေနဲ့အတူလေကျင်းတင်ကြမှုတွေဒေသခံတပ်ဖွဲ့တွေကိုထိရောက်လိုအပ်တဲ့ပစ္စည်းကိရိယာအကူအညီပေးရတွေကအောင်ပွဲရမယ့်မဟာဗျူဟာဖြစ်တဲ့အကြောင်းမနေ့ကပဲပြောဆိုခဲ့တာပ
ါ။နိုင်ဂျီးရီးယားနိုင်ငံမှာအစိုးရကဘိုကိုဟာရမ်စစ်သွေးကြွတွေကိုနှိမ်နှင်းတဲ့စစ်ဆင်ရေးကြောင့်တေဆွမ်းအသူပေါင်း 8,000 ကျော်နေပြီလို့ Amnesty International လူ့ခွင့်ရေးအဖွဲ့ကြီးကပြောပါတယ်။2009ခုနှစ်နိုင်ဂျီးရီးယားစစ်တပ်ရဲ့စီးနင်းတိုက်ခိုက်မှုတွေစတင်ချိန်ကစပြီးအခွင့်အမြေခံရသူပေါင်း 1,200 ကျော်ရှိနေတာတွေ့ရတယ်လို့လူ့ခွင့်ရေးအဖွဲ့ကြီးကပြောတာပါ။ဒါအပြင်အနည်းဆုံး 9,000 ကျော်လောက်ကတော့အဖမ်းခံရစဉ်အတွင်းအနှိမ့်ဆက်ခံရတာအစာငတ်ပြတ်တာဒါမှမဟုတ်ထောင်ထဲလူတွေတိတ်ညက်နေတာကြောင့်တေဆွမ်းခဲ့ရတာလို့ပြောဆိုခဲ့ပါတယ်။
Direct from Washington, the voice of America, VOA. ဖို့ထိုးနေညပိုင်းနောက်ဆုံးရသတင်းတွေကိုကိုအောင်လူယူနဲ့ဒေါခင်မျိုးတက်တို့ကပြောပြပေးခဲ့တာပါ။ VOA ကလည်းအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို internet ဆမျက်နှာ burmese.voanews.com မှာလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတည်းရိုက်နားဆင်နိုင်ပါရဲ့ရှင်။ခုတော့သတင်းဆောင်မတွေကိုဦးစားပေးထုတ်လွှင့်သွားပါမယ်။လက်တလောဖြစ်ပေါ်နေတဲ့လေစီးဒုက္ခတဲ့အရေးနဲ့ပတ်သက်ပြီးမြန်မာနိုင်ငံအပေါ်အထင်အမြင်လွှဲမှားမှုမရှိစေဖို့နဲ့မြန်မာပြည်အတွင်းလူမျိုးရေးပဋိပက္ခတွေမကြီးထွားစေဖို့အတွက်ပြည်သူ့လွတ်တော်နာယကသူရဦးရွှေမန်းကကုလသမဂ္ဂအတွင်းရင်မှုနယ်လုံခြုံရေးကောင်စီဥက္ကဋ္ဌစီကိုဒီကနေ့စာရေးသားပေးပို့ခဲ့ပါတယ်။နိုင်ငံတကာအဖွဲ့အစည်းတွေအနေနဲ့မမှန်ကန်ကန်ပြောဆိုဆောင်ရွက်ကြဖို့ကိုတိုက်တွန်းရေးသားထားတာပါ။ဒီသတင်းကို VOA မြန်မာပိုင်းသတင်းထောက်ကိုမိုးစောကတင်ပြထားပါတယ်။
ဟုတ်ကဲ့ကဘာကုလသမဂ္ဂအတွင်းရေးမှူးဘန်ကီမွန်းနဲ့လုံခြုံရေးကောင်စီဥက္ကဋ္ဌစီကိုလိမ့်မူပြီးပြည်ထောင်စုလွှတ်တော်နာယကသူရောဦးရွှေမန်းကပေးပို့တဲ့စာဟာလက်တလောလှေစည်းပြေးဒုက္ခတဲ့အရေးနဲ့ပတ်သက်ပြီးမြန်မာပြည်အပေါ်နိုင်ငံတကာကဝေဖန်တာတွေမြင့်တက်နေချိန်မှာပေးပို့လိုက်တာဖြစ်ပါတယ်။စာပါအချက်လက်တွေကိုတော့ဒီကနေ့ကျင်းပတဲ့ပြည်ထောင်စုလွှတ်တော်အစည်းအဝေးမှာသူရောဦးရွှေမန်းကအခုလိုဖတ်ကြားပြခဲ့ပါတယ်
။မြန်မာနိုင်ငံပေါ်မှန်ကန်မျှတစွာပြောဆိုပြုမှုဆောင်ရွက်ပေးကြရန်မြစ်တာရက်ခံခြင်းဖြစ်ပါသည်နှင့်ယခုအခါလူကုန်ကူးခြင်းကိစ္စလေစီးဒုက္ခသည်များကိစ္စနှင့်ပတ်သက်၍မြန်မာနိုင်ငံပေါ်အထင်မြင်လွဲမှားမှုများမဖြစ်ပေါ်စေရန်မြန်မာနိုင်ငံတွင်လူမျိုးစုရေးပဋိပက္ခများမကြီးထွားစေရန်ပြည်တွင်းပြည်ပနှင့်နိုင်ငံအဖွဲ့အစည်းများကအထူးအလေးပေးစေလိုပါသည်
ကုလသမဂ္ဂအတွင်းရေးမှူးနဲ့လုံခြုံရေးကောင်စီဥက္ကဋ္ဌစီကိုပေးပို့တဲ့စာမှာမြန်မာနိုင်ငံအပါအဝင်ကမ္ဘာလုံခြုံရေးနဲ့တည်ငြိမ်ရေးအတွက်နိုင်ငံတကာအတိုင်းအဝိုင်းကပြဿနာတွေကိုဘက်မလိုက်ဘဲဓမ္မဒိဋ္ဌန်ကြကြချင်းကပ်ဖို့နဲ့အပြုသဘောနဲ့ဆောင်ရွက်ကြဖို့ကိုလည်းထည့်သွင်းရေးသားထားပါတယ်ပြည်ထောင်စုလွတ်တော်နာယကကပေးပို့တဲ့စာနဲ့ပတ်သက်ပြီးတီဘောမျိုးနဲ့ပြည်သူလွတ်တော်ကိုယ်စားလှယ်ဦးရဲထွန်းကသူ့အမြင်ကိုအခုလိုပြောပါတယ
်ထိုင်းမှာကျင်းပတဲ့အစည်းအဝေးမှာကတော့တခြားနိုင်ငံတွေကကျွန်တော်မြန်မာနိုင်ငံကိုပုံချကျင်တာပေါ့နော်အဲအဲ့ဒါကိုကျွန်တော်တို့ခင်ပေးတဲ့သဘောပါကောင်းပါတယ
်ရခိုင်ပြည်နယ်အမျိုးသားလွတ်တော်ကိုယ်စားလှယ်ဒေါက်တာအေးမောင်ကတော့ဒီလိုစာပေးပို့တာကိုကြိုဆိုကြောင်းပြောပါတယ
်ဒီခက်တာကပြကဘာကြီးကလေအင်အားများတဲ့ဖက်ကိုပါနေကြတာကိုအဲ့ကုလသမဂ္ဂကိုတောင်းကျွန်တော်တို့သာမန်လူသားတူအနေနဲ့ယုံကြည်မှုတိတ်မရှိတော့ပါဘူးဒါပုံမှန်လည်းပြောပြတာပါနော်မျက်နှာကြည့်ရဟင်းပက်ပါနေတာပေါ့ဗျာလူမျိုးရေးကောင်စီမှာတကပိတ်ဆွေးနွေးကြရတဲ့ဆိုတဲ့သတင်းလေးကျွန်တော်တို့ကြားပါတယ်။နောက်အိုဆိုကွန်ဖရင့်ကိုကျင်းပတာပေါ့ဗျာအကြောင်းရင်းကိုလည်းကျွန်တော်တို့သိပါတယ်။အဲ့တော့မြန်မာနိုင်ငံရဲ့ဒီမိုကရေစီအပြောင်းအလဲကာလမှာဒါမျိုးဖိအားပေးတာမျိုးကနော်ကြိုတင်ကြံစီပြီးမှတပြိုင်နက်တည်းဖောက်ခွဲတဲ့ပုံစံမျိုးဖြစ်တယ်လို့ကျွန်တော်တို့ဘက်ကသုံးသပ်တယ်။
မင်းကကျင်းပတဲ့အမျိုးသားလွှတ်တော်အစည်းအဝေးမှာတော့မကွေးတိုင်းဒေသကြီးကအမျိုးသားလွှတ်တော်ကိုယ်စားလှယ်ဦးလားစွေကလေစည်းပြေးဒုက္ခတဲ့အရေးနဲ့ပတ်သက်ပြီးပြတ်သားတဲ့မူဝါဒတရက်ကိုချက်မှတ်ဖို့အတွက်ရေးကြီးအစိုးတင်ပြခဲ့တာကိုအမျိုးသားလွှတ်တော်ကလက်ခံဆွေးနွေးဖို့သဘောတူခဲ့ပါတယ်။ဦးလားစွေရဲ့တင်ပြချက်မှာလေစည်းပြေးတွေဟာဘင်္ဂလားဒေ့ရှ်နိုင်ငံကဖြစ်ကြောင်းအကြောင်းကြောင်းကြောင့်မြန်မာရေပိုင်နက်မှာရောက်လာရင်အမေရိကန်ပြည်ထောင်စုနဲ့အိန္ဒိယနိုင်ငံမှာလိုပြစ်ခတ်ရှင်းလင်းဖို့ ဒါမှမဟုတ်လူသားချင်းစာနာမှုအရစာနာရိတ်ခါထောက်ပံ့ပြီးနိုင်ငံတကာရေပိုင်နက်ကိုပြန်လည်ဆီလွတ်ဖို့နဲ့ရေပြင်ကနေကုန်းမြေမှာလက်ခံထားရရင်လည်းရက်ကန့်တက်ပြီးလက်ခံဖို့ဆိုတဲ့အချက်တွေပါဝင်ပါတယ်။ပြီးခဲ့တဲ့မေလ21ရက်နေ့ကမြန်မာနိုင်ငံရေပိုင်နက်အတွင်းမှာဘင်္ဂလားဒေ့ရှ်နိုင်ငံသားလှေစည်းပြေးနေရာကျော်ကိုဖမ်းဆီးခဲ့သလိုမေလ29ရက်နေ့ကလည်း AR တိုင်းဒေသကြီးဖြာပုံမြို့နယ်အနီးပင်လယ်ပြင်မှာလှေစည်းပြေး900ကျော်ကိုထပ်မံဖမ်းဆီးရမိကြောင်းလောလောဆယ်မှာတော့မြန်မာရေတပ်ကဖမ်းဆီးထားတဲ့လှေစည်းပြေး900ကျော်ကိုဘင်္ဂလားဒေ့ရှ်နိုင်ငံကိုပြန်လည်လွှဲပြောင်းဖို့အတွက်ရခိုင်ပြည်နယ်တောင်ပြိုလက်ဝဲမှာစောင့်ရှောက်ထားကြောင်းအစိုးရကသတင်းထုတ်ပြန်ထားပါတဲ့
ကိုမိုးစောစူးစီးတင်ပြသွားတာပါရှင် VOA ကနေပို့ထူနေညဘက်သတင်းတွေကိုဆက်လက်တင်ပြနေပါတယ်တော်တာရှင်များရှင်ဘင်္ဂလားဒေ့ရှ်နိုင်ငံရဲ့နေချင်းဆက်ရခိုင်ပြည်နယ်မောင်တော်ဒေသမှာလူခိုးဝင်မှုနဲ့လူကုန်ကူးမှုတပ်ဖြတ်ရေးအတွက်နေဆက်လုံခြုံရေးဆောင်ရွက်ချက်တွေကို VOA မြန်မာပိုင်းဌာနမှဦးတန်းလွင်ထွန်းနဲ့အဖွဲ့ဒီကနေ့တွားရောက်လေ့လာခွင့်ရပါတယ်။နေဆက်လုံခြုံရေးအပြင်အဲ့ဒီဒေသအတွင်းလူအသွားအလာတွေကိုအထူးတင်းကျပ်ထားတာတွေ့ရပါတယ်။ဦးတန်းလွင်ထွန်းကိုကိုသားညုံလူကဆက်သွယ်မေးမြန်းချပါရစေရှင်
။ဒီလိုဒီနေ့မောင်တော်မြို့မှာဒီရခိုင်ပြည်မှာပထမဆုံးဖွဲ့ထားတဲ့နေဆက်လုံခြုံရေးရဲတပ်ဖွဲ့ကနေပြီးတော့သူတို့အနေနဲ့ဒီရခိုင်ပြည်နယ်စပ်မှာပေါ့နော်ဘင်္ဂလားဒေ့ရှ်နယ်စပ်မှာဒီလူကုန်ကူးမှုပပျက်ရေးအထူးစီမံချက်အနေနဲ့လုပ်နေတဲ့လုပ်ငန်းလေးတွေလိုက်ပြီးတော့ပြပါတယ်အထူးသဖြင့်ဒီနေဆက်ခြံစည်းရိုးကာထားတဲ့အခြေအနေနောက်ပြီးတော့ဟိုဘက်ဒီဘက်ဟိုလူအသွားလာပေါ့နော်ခင်းချုပ်တဲ့ပုံစံလေးတွေကျွန်တော်တို့လိုက်ကြတာရှိပါတယ်ခင်ဗျာနတ်ပြည်တဲ့ကိုကျွန်တော်တို့မော်တော်ဘက်ကင်းနဲ့ထွက်ပြီးတော့သူတို့နေသားကင်းစကန်လေးတွေကြီးခွင့်ရခဲ့ပ
ါဟိုတလောကသူနေဆက်ကိုသူတို့ CEO ကမယ်လို့ပါလို့ပြောတာရှိပါတယ်အဲ့ဒါအဲ့အခြေအနေတော့သူတို့လုံနေပြီလားခင်ဗ
ျဟုတ်ကဲ့အဲ့ CEO ကတဲ့အခြေအနေကတော်တော်လေးပြီးသွားပါပြီဘင်္ဂလားဒေ့ရှ်နေဆက်တခြားမှာဟိုကအပေါ်ကနေပြီးတော့အောက်ကဒီမောင်တော်နာတီကစသဖြင့်39မိုင်အရှိရှိတဲ့ဟိုဒီနေဆက် CEO ပေါ့နော်အဲ့ CEO ကကွန်ကရစ်တိုင်နေနဲ့နောက်ပြီးတော့ဆန်သူကြိုးရင်းနဲ့ဒေသကတကြနာကာထားတဲ့ CEO ပါအဲဒီ CEO ဆောင်မှာဟိုဒီကားနဲ့မော်တော်ဆိုင်ကယ်နဲ့လက်ပတ်ပြီးကြီးစုပြီး24နာရီဆောင်နေတယ်အဲလည်းရှိပါတယ်အပြင်ကိုဒီအဲဒီ CEO တခြားမှာတော့ဟို NAS မြေတဲကိုဝင်နေချောင်းလက်တဲ့ကလေးရှိတယ်အဲချောင်းလက်မြက်တဲ့ကလေးကတော့အဲ့မှာအောက်ပြီးလို့ဖြစ်ပြီးတော့အဲချောင်းလက်တဲ့သူ့ဘောင်28ခုမှာလို့ပြင်းပြောစဉ်လေးနဲ့ဟိုလူနေသားဆောင်စခန်းလေးပေါ့နော်အဲ့ဒါလေးတွေဖွင့်ပြီးတော့စောင့်နေတာရှိပါတယ်အဲ့ဒီထဲမှာဒေတာကန်ရွာသားတွေဟိုအပြင်ဘက်ကိုချောင်းပြင်ထွက်ပြီးတော့ဟိုဘက်နေသားပေါ့နော်အဲ့ဘက်ကိုနတ်စမီတဲကိုငါးဖျားကျင်တယ်ပါညာဆိုလို့ရှိရင်လည်းငါးဖျားကျင်တယ်ဆိုရင်လည်းအဲလေတစည်းကိုနှစ်ယောက်လုံးနဲ့အဲဒီဝင်ထွက်တော်တော်လေးဒါကိုခွင့်ပြုပေးရရှိပါတ
ယ်အဲ့လိုမျိုးဒီလုံခြုံရေးစီမံနေလှုပ်လိုက်တဲ့အတွက်ကြောင့်မလို့ဟိုဘက်ကနေပြီးတော့တခြားနိုင်ငံကနေပြီးတော့ခိုးဝင်တဲ့သူတွေနောက်တစ်ခေါက်လူကုန်ကူးမှုပြဿနာတွေရော့ကျနိုင်သလားသူရဲ့တုံ့တက်ချက်ကအာဏာပိုင်တွေဘယ်လိုမြင်ပါလဲခင်ဗ
ျသူတို့ချင်းမြန်မာပြည်အကဲမှာရှိနေတဲ့အဲတေးရွာရက်ကတည်းကဒီလူကြီးဖိနေပေါ့နော်အဲ့ဒါကိုသူတို့အင်းနဲ့တော်လေးတိတိကောက်ထားတာဆိုတော့သူတို့အဲကိုလာညုံလည်းပြီးပါတယ်ဘာဒီမှာလူကြီးဒီဖိနေကောက်ခံမှုကအသွားလာတင်ကြတယ်ဆိုတဲ့နေရာမှာသူတို့နေတော်ပလေးကိုတတိပြသူဒီအင်္ဂါလူပဲနေအောင်အပြင်ထွက်တယ်ဘလောက်ကြီးသွားနေတယ်အသွားလာဘလို့ရှိတယ်အစားပေါ့နော်အတူရောသူတို့တတိပြချင်းရှိတာရှိပါတယ်အဲကျန်တာကတော့သူတို့တစ်ဖက်ကခိုးဝင်ဖို့ဆိုတဲ့調査မှုလေးတွေအဲဒါမှမဟုတ်ဟိုဒီကကျန်းကိုကျော်ဝင်လာပြီးတရားတိုက်ဖို့調査ရတဲ့မှုလေးဘလောက်ပဲဖြစ်လို့ပြောပါအဲ့တော့ဘယ်လိုစင်မှာတော့သူကြပြီးခဲ့တဲ့ပတ်တည်မှာဖြစ်ခဲ့ပြီးတဲ့နောက်ပိုင်းမှာတို့လည်းအဲ့ဒီကိစ္စကိုအထူးသဖြင့်စုံစမ်းစစ်ဆေးမှုတွေလုပ်ပါတယ်။လုပ်တဲ့အခါကျတော့မြန်မာပြည်ကနေပြီးတော့သွားတဲ့စိတ်ပြောမတွေ့ရဘူးနော်။တို့ကျွန်တော်တို့အဲ့ဒီတို့စုံစမ်းစစ်ဆေးထားတဲ့ file လေးတချို့ပြပါတယ်။အဲ့ဒီမှာဟိုအပြင်ဘက်ကငါဖမ်းရင်းနဲ့ငါဖမ်းတဲ့လူတချို့ပြန်ပြီးဆွဲခံရတယ်ဆိုတဲ့ဟာလေး green book ပေးကြတာရှိရဲ့ခင်ဗျ။ဒါကြောင့်လဲဆိုတော့ခိုင်းဘက်ကနေပြီးတော့လေနဲ့ဒီဘင်္ဂလားဒေ့ရှ်ဘက်ကိုလာပြီးတော့စောင့်ဆိုင်ပြီးတော့လူကုန်ကူးဖို့လာတဲ့လူတွေကတခါခါကြာလို့ရှိရင်သူတို့လူကျင်တဲ့လူကြီးမပြည့်တဲ့အခါကြာလို့ရှိရင်ထိုင်းဒီဘက်မြန်မာရေရှင်ဘက်မှာငါးဖမ်းနေတဲ့သူတချို့ကိုအကင်းဝင်ဆွဲပြီးတော့ခေါ်သွားတာမျိုးတွေပါနေရှိရလို့သူပြောတယ်။ဆိုဒီနေ့မနေ့တော့သူဟိုင်းဂျွန်ဘက်မှာဟိုဖြာပုံငယ်ထဲမှာပြည့်တဲ့ဘက်ကဖမ်းမိတယ်ဆိုတော့လူ928ယောက်ပါတဲ့အခွဲဒီဘက်မောင်းတော့ဘက်ကိုရောက်တာကျွန်တော်တွေ့ရပါတယ်။
သူတို့တဲမှာကောမြန်မာနိုင်ငံကလူတွေပါပါလားအခု900ကျော်တဲမှာ
အဲ့ဒါတော့ကျွန်တော်အတိအကျမသိအောင်ခင်ဗျာကျွန်တော်တို့လည်းဒီနေ့မနေ့ပဲအဲ့ဒီကျွန်တော်အိမ်နေဇက်ဂိတ်တွေကိုကျွန်တော်လိုက်ကြည့်နေနေအဲဝင်လာပြီးအဲ့မှာရက်သားနေရတွေ့ပါတယ်ကျွန်တော်တို့အနောက်ဘက်ဝင်နေရပါဘူးဒီနေ့မနေ့ပဲရောက်ပါတယ်ရောက်ပြီးလို့ချင်းသူတို့ကိုစောပိုင်းကစောပိုင်းကလူတွေထားတဲ့တောင်ပြူလက်ဝဲမျိုးအဲ့ဒီအင်္ဂလိပ်နေဇက်ကိုပဲသွားပို့ပါလိမ့်မယ်အခုပြောပိုင်းမှာသူတို့ရိုက်စေးမှုလို့ပြောခဲ့တာချို့ပြန်ပို့ဖို့ဆုံးဖြတ်နေလို့ဆင်းရမယ်ဆိုကျွန်တော်ပြပါတယ်
ရှိခိုင်ပြည်နယ်ကိုတွားရောက်တဲ့ရင်ယူနေတဲ့ဦးတန်းလွင်ထုံကိုကုသညုံကမေးမြန်းထားတာပါရှင် VOA ကနေပုတ်ထုံးတဲ့သတင်းတွေကိုဆက်လက်တင်ပြနေပါတယ်ခုတော့လော်ခီလာညီလာခံသတင်းတပုတ်တင်ပြချင်ပါတယ်ဖက်ဒရယ်ပြည်ထောင်စုတည်ဆောက်ရေးကိုသမရအပါအဝင်နိုင်ငံအကြီးအကဲတချို့ကလက်ခံကြောင်းပြောဆိုနေပေမဲ့အမှန်တကယ်လက်ခံခြင်းမရှိသေးကြောင်း UNFC ညှိညွတ်တော်တိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီကပြောဆိုလိုက်ပါတယ်သမရပြောနေတဲ့ Federal စနစ်ဟာ2008ဥပဒေမှာပါတဲ့အချက်တွေကိုပြောနေတာဖြစ်ပြီး2008ဖွဲ့စည်းပုံအောက်ကိုတည်သွင်းနေချင်တာဖြစ်တယ်လို့ပြောဆိုလိုက်ပါတယ်ဒီသတင်းကိုတော့ VOA မြန်မာပိုင်းကမမေခါကပေးပို့ထားတာပ
ါဒီကနေ့ကျင်းပတဲ့လော်ခီလာညီလာခံဒုတိယနေ့မှာညီညွတ်သောတိုင်းရင်းသားလူမျိုးများ Federal Council ဥက္ကဋ္ဌဗိုလ်ချုပ်ကြီးအင်ဘန်လာကခုလိုတတိပေးလိုက်တာပါအစိုးရရဲ့ပြောဆိုမှုတွေအပေါ်မှာနားယောင်နေသူတွေရှိတယ်လို့လည်းသူကပြောဆိုလိုက်ပါတယ်ဒီလိုနားယောင်တဲ့အတွက်တကယ်လက်တွေ့နိုင်ငံရေးဆွေးနွေးပွဲကြတဲ့အခါမှာ2008ဥပဒေတွေကိုဆွဲထည့်သွားတဲ့အတွက်အနောက်သားရတာမျိုးတွေဖြစ်နိုင်တယ်လို့လည်းတတိပေးလိုက်ပါတယ
်။နိုင်ငံတော်သမ္မတဦးသိန်းစိန်နဲ့အကြီးအကဲတချို့ဟာတိုင်းသားတွေတောင်းဆိုတဲ့ဖက်ဒရယ်ပြည်ထောင်စုတိဆောက်ရေးကိုလွယ်လွယ်နဲ့လက်ခံပြောင်းပြောနေတာအားလုံးအကြည့်ဖြစ်ပါတယ်။ဒါကိုနားယောင်တဲ့လူတွေလည်းရှိကောင်းရှိနေမှာဖြစ်တယ်။2008ဥပဒေထဲမှာလည်းထက်တဲ့လူလူရေးသားတာလူကြီးတွေလို့လည်းမိမိတတ်နေသင်ပါလေနိုင်ငံရေးဆွေးနွေးတဲ့အခါမှာ၎င်းဖြစ်ဥပဒေလေးကိုဆိုက်တဲ့ကွာမှနောင်တရတာမျိုးမဖြစ်အောင်တော့သတိထားမှာဖြစ်ပါလေ
အစိုးရအဆက်ဆက်ကပြောဆိုနေတဲ့ဒုတာဝန်အရေးတုံးမှဖြစ်တဲ့ပြည်တော်စုမပြူကွဲရေးတိုင်းရင်းသားစီလုံးညုံမှုမပြူကွဲရေးအချုပ်အခြားအာဏာတည်တံ့ခိုင်မြဲရေးစတာတွေကိုတိုင်းရင်းသားတွေဘက်ကချိုးဖောက်ခြင်းမရှိဘဲအစိုးရဘက်ကသာချိုးဖောက်နေခြင်းဖြစ်တယ်လို့ဗိုလ်ချုပ်ကြီးအင်ဘန်လှကပြောဆိုလိုက်ပါတယ်။ဒီပြင်လက်တလောတိုက်ပွဲတွေဖြစ်နေတဲ့တအန်းအဖွဲ့နဲ့ကိုကန့်အဖွဲ့တို့ဟာ UNFC နဲ့ NCCT အဖွဲ့ဝင်တွေဖြစ်တာကြောင့်နိုင်ငံလုံးပစ်ခတ်တိုက်ခိုက်မှုရစဲရေးဆိုတဲ့စကားရဲနဲ့အညီပစ်ခတ်ရစဲရေးစာချုပ်မှာအဲ့ဒီဖွဲ့ဝင်အလုံးပါဝင်လက်မှတ်ထိုးရေးမှုကိုဆက်လက်ဆွဲကင်သွားဖို့ကိုလည်းတိုက်တွန်းပြောဆိုလိုက်ပါတယ်။လောက်ကင်ဒေတာကိုဖုံကြားရှင်တည်ထောင်ခဲ့တာဖြစ်ကြောင်းဒီပြင်1989ခုနှစ်ကတိုင်းရင်းသားလက်နက်ကင်တော်လှန်ရေးအဖွဲ့အစည်းတွေကပထမဆုံးငြိမ်းချမ်းရေးယူခဲ့တဲ့ဖုံကြားရှင်ကိုအစိုးရအနေနဲ့ဒီနေ့ဒီချိန်မှာပြပရန်သူတဖွဲ့မဆက်ဆံတင်ဘူးလို့လည်းသူကပြောဆိုလိုက်ပါတယ
်။ဒီနေ့ဖြစ်တဲ့အစည်းအဝေးပါဝင်တက်ရောက်လာကြတော့ဘောင်းဆောင်မှုတွေလို့ဒီညာအဖွဲ့အစည်းများကြီးဘက်ကဖက်ရယ်စာချစ်ကြတယ်ဘဝသူတွေဖြစ်တယ်အဖြစ်ချက်ခံဖြစ်တယ်နေနေဘက်ကအကျူစီပွားနိုင်ငံရေးဒီမှန်ချက်အကက်အခြားတစ်ဖက်အစိုးရဘက်ကဆွေးနွေးနေနိုင်နိုင်ငံဖြစ်တယ်အချင်းချင်းဘက်တိုင်းရံမဟုတ်ညီညွတ်ချက်ပို့ပြဆွေးနွေးရံတိုက်တွန်းပါတယ်ယခုသူကောင်းဆွေးနွေးနေခြင်းဒီတိုင်းကျုပ်ဒီကျုပ်လုပ်ငန်းဖြစ်တာကို
လက်တလုံးမှာကုလသမဂ္ဂတရုတ်နဲ့ကရင်အမျိုးသားအစည်းအရုံးကနိုင်ငံရေးဆွေးနွေးပွဲအမြန်ဆုံးစဖို့မနေ့ကခီလာညီလာခံထမားဆုံးနေမှာတိုက်တွန်းထားပါတယ်ဒီကနေ့ဆွေးနွေးပွဲဒုတိယနေ့မှာတနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရစဲရေးသဘောတူစာချုပ်မှုကြမ်းတဲ့ပတ်သက်တာကိုတိုင်းရင်းသားတစ်ဖွဲ့ချင်းစီကနေအမြင်သဘောထားတင်သွင်းခြင်းနဲ့နိုင်ငံရေးမူပေါင်းကိစ္စစတာတွေကိုဆွေးနွေးကြမှာပါပြင်ပနေတဲ့လော်ခီလာတိုင်းရင်းသားညီလာခံမှာသတင်းသမားတွေရဲ့သတင်းယူခွင့်ကိုကန့်သက်ထားပါတယ်သတင်းသမားတွေကိုတိုင်းရင်းသားခေါင်းဆောင်တွေနဲ့တွေ့ဆုံခွင့်ကန့်သက်ထားလို့အစည်းအဝေးကိုပေးပို့လာတဲ့တဝင်လွှာအကြံပြုစာတွေကိုလည်းတင်းမှတ်တမ်းယူခွင့်မပေးဘဲပိတ်ပင်ထားပါတယ်
။မမေခါပါရှင်။ VOA ကနေပုတ်ထုံးနေညပဲ့သတင်းတွေကိုဆက်လက်ထုတ်လွှင့်နေပါတယ်။ဒီကနေ့ပထမပိုင်းအဆုံးမသတ်ခင်ပြည်တွင်းသတင်းတပုတ်နောက်ဆုံးတင်ပြပါမယ်။ဗုဒ္ဓဘာသာမြန်မာအမျိုးသမီးတွေကိုပြစ်မှတ်ထားရေးဆွဲထားတဲ့မျိုးဆောင်ဥပဒေတွေကိုပြဋ္ဌာန်းတာဟာမြန်မာပြည်သူလူထုအကြားခွဲခြားဆက်ဆံတာဖြစ်ပြီးတိုင်းရင်းသားစီလုံးညီညွတ်ရေးကိုပါထိခိုက်စေတယ်လို့အမျိုးသမီးအဖွဲ့တွေကတတိပေးပြောဆိုလိုက်ပါတယ်။လွတ်တော်မှာလက်ရှိဆွေးနွေးနေကြတဲ့ဗုဒ္ဓဘာသာဝင်မိန်းမများအထူးထိမ်းမြားခြင်းဆိုင်ရာဥပဒေကြမ်းနဲ့ပတ်သက်ပြီးအမျိုးသမီးအဖွဲ့တွေနဲ့လွတ်တော်ကိုယ်စားလှယ်တွေတွေ့ဆုံခဲ့ပြီးမှအခုလိုပြောဆိုလိုက်တာလည်းဖြစ်ပါတယ်။အပြည့်စုံကတော့မတ်တင်ကြီးထိုက်ကပြောပြပေးပါပါ
။ဟုတ်ကဲ့ပါရှင်။ကိုယ်ခွေယုံကြည်မှုလက်ထပ်ထိမ်းမြားခြင်းဆိုင်ရာနဲ့သားသမီးယူတဲ့ကာလတွေကိုဥပဒေနဲ့ထိန်းချုပ်မဲ့မျိုးဆောင်ဥပဒေ၄ခုတို့ကိုဥပဒေအဖြစ်ပြဋ္ဌာန်းလိုက်ရင်လူခွင့်ရေးချိုးဖောက်မှု ခွဲခြားဆက်ဆံမှုကျူးလွန်ရာရောက်တယ်လို့တိုင်းရင်းသားစည်းလုံးညီညွတ်ရေးကိုပါထိပါစေမယ်လို့အမျိုးသမီးအဖွဲ့တွေကသတိပေးလိုက်ပါတယ်။ Triangle အမျိုးသမီးအဖွဲ့ကမက်ခင်လေးကအခုလိုပြောပါတယ်
။လက်ရှိဒီရေဆောင်ဥပဒေကိုခေါ်တဲ့ဥပဒေ၄ခုပြောင်းခံလို့ရှိရင်ကောင်းဆိုးတဲ့ကျွန်တော်တို့ကဆိုးဆိုးများတယ်။အခုဆိုရင်လည်းအသာတော်ပါတာဝန်များရဲ့စိတ်ထဲမှာမတက်မတာခံစားရတာတွေရှိတယ်။မတော်ကြတော့နော်တာဝန်ရှိတဲ့နိုင်ငံတော်အဆင့်အတောင်မှာကာကွယ်မပေးတော့ဘူးလားဆိုတဲ့ခွဲခြားဆက်ဆံခံရမှုရှိတယ်။နောက်ပြန်ဥပဒေရဲ့ရည်ရွယ်ချက်တွေဘလောက်ကောင်းကောင်းလက်တွေ့အကောင်အထည်ပေါ်ဖို့ဖြစ်နိုင်မလားဆိုတဲ့ဟာကိုလည်းဆက်သွင်းစဉ်းစားဖို့လိုတယ်။ဒါဒီအချက်တွေချက်တွေရှိမယ်။နောက်ငြိမ်းချမ်းရေးပေါ့။ကျမတို့ငြိမ်းချမ်းရေးဖြစ်ချင်ကိုဒီတော်တော်ကိုအသေးအတန်စူးစမ်းနေရတဲ့အချိန်မှာဒီလိုကိစ္စတွေဟာတိုင်းရင်းသားဘာသာမတူတဲ့ခြားထဲမှာသွားပြီးတော့အစိုးတရားမှုရှိနေနိုင်တဲ့အတွက်ကျမတို့ကစိုးရိမ်ကြောင်းဆောက်ပြတာဖြစ်ပါတယ်။
ဗုဒ္ဓဘာသာဝင်အမျိုးသမီးတွေလက်ထပ်ထိမ်းမြှားမှုကိုကြီးကြပ်မယ်။မြန်မာဗုဒ္ဓဘာသာဝင်မိန်းမများအထူးထိမ်းမြှားခြင်းဆိုင်ရာဥပဒေမူကြမ်းကိုလွှတ်တော်နှစ်ရက်ကြာမှာလက်တလောဆွေးနွေးနေကြပါတယ်။ဒီဥပဒေချမ်းနဲ့ပတ်သက်ပြီးပြည်တွင်းအမျိုးသမီးအဖွဲ့တွေရဲ့သဘောထားအမြင်မတူတာတွေကိုတင်ပြနိုင်ဖို့လွှတ်တော်ဥပဒေချမ်းကော်မတီကအမျိုးသမီးအဖွဲ့တွေကကိုယ်စားလှယ်6ဦးတို့ကိုမနေ့ကဖိတ်ခေါ်ဆွေးနွေးခဲ့တာဖြစ်ပါတယ်။အမျိုးသမီးအဖွဲ့တွေဘက်ကတော့လူအခွင့်ရေးချိုးဖောက်ပြီးရေးဆွဲထားတဲ့ဒီမျိုးဆောင်ဥပဒေတွေနဲ့ပတ်သက်ပြီးပြင်ဆင်ဖို့အကြံပြုချက်ပေးမှာမဟုတ်ဘဲဒီဥပဒေတွေမပြထမ်းရေးကိုပဲဆက်လက်တောင်းဆိုသွားမယ်လို့လွှတ်တော်ဥပဒေချမ်းကော်မတီအဖွဲ့ဝင်တွေအပါအဝင်လွှတ်တော်ကိုယ်စားလှယ်30ရို့ကိုအကြောင်းပြန်ခဲ့တဲ့အကြောင်းမက်ခင်လေးကပြောပါတယ်။လွှတ်တော်ဘက်ကတော့အမျိုးသားအကျိုးစီးပွားအတွက်ဒီဥပဒေတွေတရားဝင်ပြထမ်းနိုင်ဖို့လိုအပ်တယ်လို့ရှုမြင်ကြတဲ့အကြောင်းပြည်သူ့လွှတ်တော်အမတ်တဦးဖြစ်တဲ့ဦးရဲထွန်းကပြောပါတယ်။
ကျွန်တော်တို့ဒီတရားဝင်တော့ဒီဗုဒ္ဓဘာသာဟိန္ဒူဘာသာမွတ်စလင်ဘာသာခရစ်ယာန်ဘာသာဒီဘာသာကြီးတွေကိုတော့ကျွန်တော်တို့နိုင်ငံရဲ့ကိုယ်ပိုင်ဘာသာတွေဖြစ်နေခွဲပြီးလုပ်ချင်တာဥပဒေအတိအမှန်ပြည်ခါလာပေါ့အဲသို့တော့တချို့ဘာသာများကနော်တချို့သောဘာသာများကဒီအခွင့်အရေးကိုနဲ့စံချင်စံညွှန်းနေတယ်ပေါ့ညီတလားပေါ့နော်အဲဒီဘာသာတရားတွေကလူ့ခွင့်စံချင်စံညွှန်းနေတယ်ညီရလားဆိုတဲ့ပြဿနာအဲဒီပြဿနာအာကိုယ်အပေါ်မှာလည်းသူတပင်ပြာသိနေရှိကြတယ်အဲ့အဲ့လိုဟာတွေကအဲ့လိုဘာသာတွေကတွန်းမိုးလာမှာကိုလည်းအဲကြောက်ရွံ့တာပေါ့နော်ကြောက်တဲ့အခါကျတော့ဒါလည်းပတ်သက်လို့ပြတ်ခံခြင်းနဲ့ဆိုတော့အဲဒီခံစားခြင်းပြီးတော့အဲတွေ့ရပါတယ်
မြမအမျိုးသမီးတွေအခွင့်အရေးချိုးဖောက်ခံရတဲ့အခြေအနေကစိုးရိမ်စရာအနေအထားဖြစ်တယ်ဆိုတော့ကိုတော့အမျိုးသမီးအခွင့်အရေးတက်ကြွလှုပ်ရှားသူမက်ခင်လေးကလည်းသဘောတူပါတယ
်။အမျိုးသမီးရဲ့အခြေအနေကအမှန်ကတော့တကယ်စိုးရိမ်စရာကောင်းပါတယ်။စိုးရိမ်စရာကောင်းတယ်ဆိုတာဘာသာခြားဘာသာမတူတွေကနှိပ်စက်လို့ပေါ့နော်အကျန်းဖက်ခံလို့အရင်အဲ့မှအဲဘာသာကူးကြောင်းခံလို့ဖြစ်အမျိုးသမီးတွေအကျန်းဖက်ခံမှုဟာဘာသာခြားခြင်းဘာသာမတူတူတော့မှမဟုတ်ဘူး။အာသာဒီအိမ်အောင်ထဲမှာလည်းရှိနေတယ်မြန်မာနိုင်ငံမှာကျွန်တော်တို့စစ်တမ်းတွေအရဆိုရင်အင်္ဂလိပ်အကျန်းဖတ်မှုတွေများနေတယ်ဒါဟာဘာသာမတူတာတူတာအတွက်အမျိုးသမီးများအကျန်းဆက်ခံရမှုဆိုတဲ့ခေါင်းစဉ်အောက်မှာဆိုရင်တော့တော်တော်စိတ်ရင်ကြာကောင်းပါတယ
်အမျိုးသမီးတွေရဲ့အခွင့်အရေးနဲ့ရွေးချယ်ပိုင်ခွင့်ကိုဥပဒေနဲ့အကာအကွယ်ပေးမှရမယ်ဆိုတဲ့အတွေးခေါ်မျိုးထက်အမျိုးသမီးတွေရဲ့ဖွံ့ဖြိုးရေးကိုနိုင်ငံတော်အဆင့်စီမံကိန်းချဆောင်ရွက်ရမှာဖြစ်တယ်လို့အမျိုးသမီးအဖွဲ့တွေဘက်ကထောက်ပြပါတယ်လက်ရှိအမျိုးသမီးဖွံ့ဖြိုးရေးလုပ်ငန်းတွေမှာဆိုရင်လေပုဂ္ဂလိကအပိုင်းကတနိုင်တပိုင်ဆောင်ရွက်နေကြရတဲ့အနေအထားသာရှိပြီးအစိုးရရေးဆွဲထားတဲ့အမျိုးသမီးဖွံ့ဖြိုးရေးဆင်းနှစ်စီမံကိန်းကလည်းရေးဆွဲပြီးမဆနိုင်သေးတဲ့အနေအထားမှာရှိတယ်လို့မက်ခင်လီကပြောပါတယ်ဗုဒ္ဓဘာသာဝင်တန်ဃာတော်တွေဥဆောင်တောင်းဆိုထားတဲ့မျိုးဆောင်ဥပဒေ၄ခုတည်းကလူဦးရေတိုးပွားနှုန်းထိန်းညှိရေးဆိုင်ရာကျန်းမာရေးဆောင်ရှောက်မှုဥပဒေကတော့သမဏလက်မှတ်ထိုးပြီးအတီးပြုတ်ပြီးဖြစ်ပြီးကျန်းတဲ့ဥပဒေကျန်း၃ခုတို့အတီးပြုတ်ဖို့ကြံရှိနေသေးတာဖြစ်ပါတယ်ရှင်
။မတင်ကြီးထိုက်ပါရှင်။ VOA ကနေထုတ်လင်းပေးနေတဲ့နေစဉ် TV သတင်းလွှာအစီအစဉ်တွေကိုညနေပိုင်းရေဒီယိုအစီအစဉ်ပြပီးချင်း9နာရီမှာ Asia Set 7 Joro ကနေဖန်ယူကြည့်ရှုနိုင်ကြပါရယ်။ဒါရင်မကတိုက်ရိုက်ထုတ်လွှင့်ချိန်နဲ့တပြေးညီ VOA ရဲ့အင်တာနက်စာမျက်နှာဖြစ်တဲ့ burmese.voanews.com မှာကြည့်ရှုနိုင်တယ်လို့ VOA ရဲ့ YouTube, Twitter နဲ့ Facebook တို့ကနေပြီးတော့လည်းကြည့်ရှုနိုင်ကြပါရယ်ရှင်။
VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့ လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းမသောတာရှင်များရှင် VOA မြန်မာပိုင်းအစီအစဉ်ရဲ့2015ခုနှစ်ဇွန်လ3ရက်ပုထုနေ့ညပိုင်းအတန်လွင့်အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော် Washington ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာပါအခုဒုတိယပိုင်းထုတ်လွှင့်ပေးမယ့်10နာရီထိအစီအစဉ်တွေကိုလိုင်းတိုမီတာ24 25 51အပြင်လိုင်းလက်မီတာ190ရို့ကနေပြီးတော့လဲတိုးချက်ဖန်ယူနာဆင်နိုင်ပါတယ်ဒီကနေ့နားဆင်ရမယ့်အစီအစဉ်တွေထဲမှာကြားကြရမှာကတော့
သူတို့ကနားလည်မှုလွှဲနေတာပါ Federal ဆိုရင်တိုင်းပြည်ပြို့ပွဲအောင်လုပ်နေတယ်ဆိုရယ်နားလည်ခဲ့တာဒါပေမဲ့အခု
ဟီရိုဘာမယုံညွန်ကြားရေးမှူးဦးဟန်ယောင်ဟွဲကိုကိုဇော်ဝင်းလိုင်ကမေးမြန်းထားတာကိုမြန်မာအရေးသုံးသပ်ချက်မှကြားရမှာပါ။ဒါအပြင်အခုညပိုင်းဆက်လက်ထုတ်လွှင့်သွားမယ့်သတင်းပတ်စင်ကဏ္ဍတွေထဲမှာတော့မြန်မာမီဒီယာမြင်ကွင်းနဲ့မြန်မာတခွင်ကဏ္ဍတွေကိုလည်းဆက်တိုက်ထုတ်လွှင့်ပေးဖို့ရှိပါတယ်။ခုတော့ဒီကနေ့ရဲ့အပတ်စဉ်ကဏ္ဍတွေထက်ကအရင်ဆုံးမြန်မာမီဒီယာမြင်ကွင်းကိုတင်ဆက်ပေးပါမယ်။ဒီတစ်ပတ်မှာတော့လူမှုမီဒီယာတွေပေါ်မှာရေးပန်းစားနေတဲ့စာရေးဆရာမရွှေရည်ထင်ထင်နဲ့ U20 ဘောလုံးပွဲအကြောင်းစာရာတွေကိုနားဆင်ရမှာပါ။မအိတ်ခိုင်ဦးရေးသားထားတာကိုဦးဆောင်မွေကအကူအညီတင်ဆက်ထားပါရရှင
်။ကုသရင်းပါလူမှုမီဒီယာတွေပေါ်မှာအများစုစိတ်ဝင်စားဆုံးအကြောင်းအရာကိုပြောရမယ်ဆိုရင်တော့တက်တစ္ဆာလူငယ်စာရေးဆရာမရွှေရည်ထင်ထင်အကြောင်းလို့ဆိုရပါလိမ့်မယ် Facebook လူမှုကွန်ရက်စာမျက်နှာတွေပေါ်မှာတွေ့ရတဲ့သူမရဲ့ဓာတ်ပုံတွေကိုလူများသတိထားမိရကနေပွဲစုသွားခဲ့တာဖြစ်တယ်လို့ဆိုနိုင်ပါတယ်အရာဝတီ popular အဆရှိတဲ့ journal စာတောင်တွေကလည်းသူမနဲ့တွေ့ဆုံမေးမြန်းခန်းတွေပြုလုပ်ခဲ့တာကိုတွေ့ရပါတယ်ရွှေရည်ထင်ထင်ဟာရတ္တစာပေကိုရွေးချယ်ဖော်ပြရမှာအထင်ကရဖြစ်တဲ့ရွှေမြုပ်တီမဂ္ဂဇင်းရဲ့ကလောင်သစ်ကဏ္ဍမှာဝိတ္ထုတို့စတင်ရေးသားပြီးတော့ဖော်ပြခံခဲ့ရသူဖြစ်တယ်လို့သိရပါတယ်လူမှုကွန်ရက်ပေါ်မှာ fashion magazine တွေကအလှဓာတ်ပုံဆန်းဆန်းသူမရဲ့ဓာတ်ပုံတွေတင်လိုက်ရကနေတချိန်တိုးလူစိတ်ဝင်စားခံလာခဲ့ရတာပါရွှေရည်ထင်ထင်ကတော့သူမစိတ်ဝင်စားတာဟာစာပေကြပြားသာဖြစ်ပြီးအခုလိုပုံနဲ့လူသိများထင်ရှားလာတာကိုမကြည်မနက်ဖြစ်မိတယ်လို့ AWD magazine နဲ့တွေ့ဆုံမေးမြန်းခန်းမှာပြောသွားတာကိုတွေ့ရပါတယ်နောက်ထပ်စိတ်ဝင်စားစရာအကောင်းဆုံးအကြောင်းအရာတစ်ခုကတော့အားကစားသတင်းဖြစ်ပါတယ်နယူးဇီလန်နိုင်ငံမှာကျင်းပနေတဲ့ U20 ကမ္ဘာဖလားဘောလုံးပြိုင်ပွဲပါအခုဒီချိန်မှာမြန်မာလူငယ်အသင်းကလည်းထူးထူးခြားခြားဝင်ရောက်ရှင်ပြိုင်ခွင့်ရရှိခဲ့ပါတယ်။မေလ30ရက်နေ့စနေနေ့အမေရိကန်အသင်းနဲ့ရှင်ပြိုင်ရမှာနောက်ဆုံးမှာ2-2နဲ့ရှုံးခဲ့တယ်ဆိုပေမဲ့ဘွေဇော်ဦးကိုကိုမြန်မာကသွင်းခဲ့တာကြောင့်မြန်မာဘောလုံးအသင်းကိုအားပေးကြသူတွေအတွက်စိတ်သက်တက်ကြွခဲ့ကြပါတယ်။နောက်3ရက်ကျယူကရိန်းနိုင်ငံအသင်းနဲ့ရှင်ပြိုင်ရမှာပထမပိုင်း45မိနစ်မှာဘသူဘသူမှဂိုးမသွင်းနိုင်ပေမယ့်တရေဖြစ်နေပြီးတော့ဘောလုံးပွဲကြီးညာသူတယောက်ကဆိုရင်ကစားကွက်ကအသာစီးရနေပါတယ်ဂိုးရဖို့သာလိုနေတာပါဆိုပြီးတော့ကြီးညာသွားခဲ့ပါတယ်ဒုတိယပိုင်းပွဲပြန်ဆလို့10မိနစ်အတွင်းမှာယူကရိန်းကမြန်မာကို3-0ဆက်တိုက်တွင်းပစ်လိုက်ပြီးနောက်ဆုံးမှာ6-0ဂိုးမရှိနဲ့ပွဲပြေးသွားပါတယ်ဒီပွဲနဲ့ပတ်သက်ပြီးတော့မြန်မာဘောလုံးပရိသတ်တဦးဖြစ်တဲ့ကိုကျော်စရာကအခုလိုသုံးသပ်ထားပါတယ
်သူရှုံးမဲ့တာရှုံးတယ်လူကောင်ကွာတယ်စကေးတွေကွာတယ်နိုင်ငံဘောလုံးအဆင့်တန်းတွေကွာတဲ့အတွက်ယူ20ကဒါမျိုးဖြစ်သွားပေမဲ့ယူ20ကိုမြန်မာပြေးသက်အတကုံဟိုအခုအားပေးနေပါတော့ဟိုကျွန်တော်တယောက်တည်းအမြင်ကတော့လက်ရှိ U20 ကိုကျွန်တော်တို့ကြိုက်တယ်သဘောကျတယ်ကလေးတွေသူတို့လုံနိုင်သလောက်သူတို့အကောင်းဆုံးကြိုးစားတယ်ဒါပေမဲ့ကျွန်တော်တို့မျှော်လင့်သူတော့ဖြစ်မလာဘူးပေါ့နော်ဒါကလည်းပထမဆုံးမြမတမိုင်းရဲ့အတွေ့အကြုံဆိုတော့ဒါကျွန်တော်တို့လက်ခံပေးလို့ရပါတယ်ဆိုရှယ်မှာဆိုရင်ပြောတယ်အခုဟိုဘာပြောလဲဆိုလို့ရှိရင်ဒါအစိုးရမကောင်းခဲ့လို့ဒါလူကောင်းတွေညှက်သွားပြီးတော့အခုကျတော့ဟိုဒါမျိုးဘောလုံးအဆင့်တန်းမှာလာထိခိုက်တယ်ပါတယ်ဆိုရင်ဆိုရှယ်မှာဝိုင်းဝေပန်တာရှိရပေါ့နော်အဲ့ဒါပါတယ်ဟိုစကေးရှိတယ်ဟိုဘောလုံးကစားတဲ့နည်းပြူဟာရှိတယ်ဒါပေမဲ့ရေရှည်မှာဒီကြန့်ခိုင်မှုအားကွာသွားတဲ့အခါမျိုးမှာအခုရှုံးသွားရည်ဆိုရင်ဒုတိယပိုင်းနေရောက်မှာရှုံးနိုင်ပဲနှစ်ပွဲလုံးကလေအဲ့တော့ဒါရေရှည်မှာတက်လုံပိုင်းဆိုင်မှာကျွန်တော်တို့အသိအရအားနေပါတယ
်ဆက်လက်တင်ပြခြင်းနဲ့အကြောင်းအရာကတော့ပြီးခဲ့တဲ့နိုဝင်ဘာလကကမ္ဘာစာနယ်ဇင်းလွတ်လပ်ခွင့်အခမ်းအနားနဲ့တိုက်ဆိုင်ပြီးတော့အဖမ်းဆီးခံထားရတဲ့သတင်းသမားတွေလွတ်မြောက်ရေးအတွက်ရန်ကုန်မြို့ကစုလေဖျားမှာစီမီထွန်းညိပူဇော်ပြီးတော့စူတောင်းပွဲဥဆောင်ပြုလုပ်ခဲ့သူတပ်မကဂျာနယ်ရဲ့သတင်းတောက်ချုပ်ဒေါ်ရွှေမုံကိုဥပဒေပုံမှန်16နဲ့တရားစွဲဆိုပြီးတော့တင်းနေတာလေးမှာရုံးထုတ်စစ်ဆေးခဲ့တဲ့ဖြစ်ရပါဆန္ဒပြောက်ခွင့်မရှိတဲ့နေရာမှာပြုလုပ်တဲ့အတွက်အမှုဖွင့်ရတာဖြစ်တယ်ဆိုပြီးတော့ကြောက်သရားရဲစခန်းကပြောဆိုနေပေမဲ့ဒေါ်ရွှေမုံကတော့ဒါဟာဆန္ဒထုတ်ဖော်တာမဟုတ်ပဲစူတောင်းပွဲပြုလုပ်တာသာဖြစ်တယ်ဒီဖြစ်ရဖြစ်ပြီးတော့ 6လကျော်အကြာကြာမှာပုံမှန်16နဲ့တရားစွဲဆိုထားပါလားဆိုတာကိုသိရတယ်လို့ဆိုပါတယ်။သူမရဲ့သဘောထားကိုလည်းအခုလိုပြောပြခဲ့ပါတယ်
။ရခင်တွေကအခုလိုမျိုးစူတောင်းပွဲတွေဗါတွေကကျမတို့ဒါသတင်းမီဒီယာသမားတွေအမြဲတမ်းစုပြီးတော့စူတောင်းပွဲတွေလုပ်ခဲ့ကြရတယ်ပေါ့နော်။ဒီပုံမှန်ဗါပြဿနာမှာမတက်ခဲ့ဘူးပေါ့။အခုကမှပုံမှန်16ဆိုတဲ့ဒီဟာနဲ့ဒီတပတ်လည်ပြီးတော့ဟိုတရားစွဲဆိုတဲ့ပုံမှန်တော့ကျမတို့ဘက်ကတော့အကောင်းဆုံးဒါတို့ခုခံသွားမယ်ပေါ့နော်။ဗါဖြစ်လို့လဲဆိုတော့ဒါကျမတို့ရဲ့အမှန်တရားတစ်ခုပဲလေ။နောက်ပါစနယ်ရပြန်ကြည့်လို့ရှိရင်ကျမတို့ရဲ့စူတောင်းပိုင်ခွင့်ကိုမီဒီယာသမားဖြစ်နေလို့ကျမတို့ဖိနှိပ်လာလားပေါ့နော်။အဲအကြောင်းလို့မီဒီယာကိုတကယ်တမ်းပြောလို့ရှိရင်မီဒီယာဟာဒါကိုယ်နိုင်ငံအတွက်တကယ်တမ်းအကျိုးပြုတဲ့မီဒီယာသမားတွေလို့မြင်မယ်ဆိုရင်နိုင်ငံပိုင်မှာလည်းမီဒီယာရှိတယ်ပုဂ္ဂလိကမှာလည်းမီဒီယာရှိတယ်မီဒီယာကသမားဟာကိုယ်နိုင်ငံအတွက်အလုံးအလုံးလုံးနေကြတာပဲလို့မြင်လို့ရှိရင်တော့ဒါအမှန်တရားတစ်ခုပေါ်လာမယ်လို့မျှော်လင့်ထားပါတယ
်အဲ့ဒီအမှုကိုဇွန်လ10ရက်နေ့မှာဆက်ပြီးတော့စစ်ဆေးမယ်လို့လည်းသိရပါတယ်ဒီအကြောင်းအရာတွေအပြင်အခုသတင်းပတ်အတွင်းမီဒီယာတွေပေါ်မှာတွေ့ရတဲ့စိတ်ဝင်စားစရာကိစ္စတွေကတော့မြန်မာနိုင်ငံနေဆက်မှာပြုလုပ်တဲ့တရုတ်ရဲ့စီရေးလေ့ကျင့်မှုလေစီပြေဒုက္ခတွေကိုကယ်ဆယ်ရရှိထားတယ်ဆိုတဲ့သတင်းနဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့ပြန်ကြားရေးအဖွဲ့ဝင်ဟောင်းတဦးဖြစ်သူစာရေးဆရာထင်လင်းဦးကိုဘာသာသာသနာအကြီးညိုပြည့်စုံမှုနဲ့6ဦးမြို့နယ်တရားရုံးကဇွန်လ2ရက်နေ့ကအလုတ်ကျန်းနယ်ထောင်တန်းနှစ်နှစ်အမိန့်ချမှတ်ခဲ့တဲ့တရားရုံးကိုမဘာသာဖုန်ကြီးတွေမေတီလာရှင်တချို့နဲ့နောက်လိုက်နောက်ပါတချို့တက်ရောက်ပြီးတော့အားပေးကြကြတယ်ဆိုတဲ့သတင်းထပ်ပုံတွေကို Facebook လူမှုကွန်ရဲ့စာမျက်နှာတွေပေါ်မှာတွေ့မြင်နေရတဲ့အကြောင်းတင်ပြလိုက်ရပါတယ်ခင်ဗျာ
မြန်မာမီဒီယာမြင်ကွင်းကိုနားဆင်ခဲ့ရတာပါရှင်။ VOA ကနေသတင်းတွေကိုဆက်လက်တင်ပြနေပါရယ်။ခုတော့မြန်မာအရေးသုံးသပ်ချက်ကိုနားဆင်ရအောင်ပါ။ Federal ပြည်ထောင်စုဖွဲ့ထူထောင်ရေးကိုမြန်မာအာဏာပိုင်တွေဖော်ထုတ်ပြောဆိုလာတာဟာတမိုင်းဝင်တိုးတက်ပြောင်းလဲလာမှုတစ်ရပ်ဖြစ်တယ်လို့ Eurobarma ယုံညွန်ကြားရေးမှူးဦးဟန်ယောင်ဟွေးကပြောကြားလိုက်ပါရယ်။မတူကွဲပြားမှုတွေကိုစနစ်တကျညှိနှိုင်းကြဖို့လိုအပ်ပြီး Federal နဲ့ပတ်သက်တဲ့အယူအဆတွေကိုလည်းအမှန်တိုင်းနားလည်လက်ခံကြဖို့လိုအပ်တယ်လို့ဆိုပါရယ်။အသေးစိတ်ကိုတော့ဥဟန်ယောင်ဟွေးနဲ့ကိုရော့ဇော်ဝင်းလိုင်ကဆွေးနွေးသုံးသပ်ထားပါရဲ့ရှင
်။ပထမဆုံးကျွန်တော်တို့မေးချင်တာမြန်မာနိုင်ငံထဲမှာအခုလက်ရှိလှုပ်ဆောင်နေတဲ့ Federal ပေါ်ပေါရေးပေါ့နော် Federal အဲ့ဒါနဲ့ပတ်သက်ပြီးတော့လုပ်နေကြတာဟာဘယ်အဆင့်များရောက်ပါပြီလဲခင်ဗျာ
။ဒီတဲ့အတိုင်းပဲအရင်ကဆိုရင်ဘယ်သူမှ Federal ဆိုမပြောရဲဘူး။အခုမနစ်ကစပြီးတော့မှသမဂ္ဂသုတိုင်းဆိုင်ဆိုတာစစ်ဦးစစ်ချုပ်ကိုလည်းဖက်ဒရယ်အကြောင်းပြောလာတယ်လက်ခံပါတယ်လွတ်တော်ဩဂတ်ခုရှုမန်းလည်းဖက်ဒရယ်စစ်စာပြောလာတယ်ဆိုတော့ဒီနေရာမှာနိုင်ငံရေးအရလက်ခံလာတာများတယ်မြင်ရတယ်အဲ့ဒါမကဘူးဒီ February လဒီတော်စုနေ့မှာအစိုးရအနေနဲ့ကတိကဝတ်စာချုပ်လက်မှတ်ထိုးကြဆိုတော့ဒီနေရာမှာလည်းအဲ့ဒီပြောကြတာကတော့ပြစ်ခတ်ရဆဲလုပ်မယ်ချမ်းရေးရဖို့နိုင်ငံရေးဆွေးနွေးပွဲလုပ်မယ်နိုင်ငံရေးဆွေးနွေးပွဲကနေရပါလေရလားဒီအကောင့်ထဲပေါ်ပြီးတော့မှ Federal Democratic ဒီလိုဆိုဒီဆောက်မယ်ဆိုတာလက်မှတ်ထိုးကြပါတယ်ဆိုဒီနေရာမှာ Federal ကိစ္စအရကြည့်မယ်ဆိုတော့မိုင်းဝင်တဲ့သာချုပ်ဖြစ်တယ်။ဘာကြောင့်ဆိုမရှိဘူး။ပင်လုံတော့ကတော့ဟုတ်တယ်။ရှိခဲ့တယ်။ဒါပေမဲ့အဲ့ဒီနောက်ပိုင်းမှာမရှိခဲ့တဲ့နိုင်ငံရေးအချက
်။ဆိုတော့ဒီ Federal ဆိုတဲ့ဝဟာရကိုစစ်တပ်ကလူတွေကဟိုသဘောပေါက်ကြပြီလား။သူတို့လက်ခံကြပြီလား။ဘာလို့လဲဆိုတော့ဥနေဝင်62ခုနှစ်မှာအာဏာသိမ်းတာလည်းဒီ Federal ကိုအကြောင်းပြပြီးသူအာဏာသိမ်းခဲ့တယ်။မြန်မာနိုင်ငံရေးလောကမှာ Federal ဆိုတဲ့ဝဟာရဟာအန္တရာယ်အရှိဆုံးစက္ကလုံဖြစ်တယ်။အဲ့တော့ပြောခွင့်ကိုမရှိတဲ့သုံးနှုန်းခွင့်ကိုမရှိတဲ့စက္ကလုံအခုအချိန်မှာဒီကိစ္စကြီးကိုတနိုင်ငံလုံးတိုက်တာနဲ့ဆွေးနွေးနေကြပြီးပေါ်ပေါက်ဖို့အတွက်လည်းအားလုံးကစ조사နေကြစစ်တပ်ကရောဒီဟာကိုလက်ခံလာပြီလားသဘောပေါက်လာပြီလား
ကျွန်တော်တိကျလောက်ကတော့လက်ခံလာပါဘူး။ဒါကြောင့်လဲဆိုရင်သူတို့ကနားလည်မှုလွဲနေတာက Federal ဆိုရင်တိုင်းပြည်ကိုပြုတ်ပွဲအောင်လုပ်နေတယ်ဆိုရနားလည်ခဲ့တာဒါပေမဲ့ခုကလည်းသူတို့ကအနေနဲ့ပြန်နာလဲတာကမဟုတ်ပါဘူးဒီအစိုးရခေတ်မှလည်းဒီအာဏာခွဲဝယ်ရေးတွေလုပ်လာတယ်ဖက်ဒရယ်ဆိုတာဒီအတိုင်းပါပဲနော်ဒါပေမဲ့ဘယ်လောက်အတိုင်းတာအထိအာဏာခွဲကြမယ်ဆိုတာကတော့ပြန်ဆွေးနွေးရမယ်နိုင်ငံရေးဆွေးနွေးပွဲမှာညှိနှိုင်းကြမယ်ဆိုတော့တပ်ဖက်ကလည်းလက်ခံတဲ့သဘောရှိ
ဆိုတော့အခုတချို့အထဲမှာအတန်တွေထွက်နေတာကပေါ့နော်ဒီနှုန်းကပေါ့ဘာလဲဆိုတော့တိုင်းရင်းသားတွေကိုဒဏ်ထုအခွင့်အရေးပေးလိုက်ရင်ဟိုတိုင်းရင်းသားတွေကမြန်မာတွေနဲ့လူများစုဖြစ်တဲ့မြန်မာတွေနဲ့ဒဏ်ထုအခွင့်အရေးရှိသွားမယ်မြန်မာတွေရဲ့ဟ ဟိုဟာရော့ကြလာမယ်ပေါ့နော်သူတို့ရဲ့ဟိုဟာဆိုတော့အဲ့လိုမျိုးဆိုးရိမ်မှုတွေရှိနေတာတွေရောအရင်တော့ရှိခဲ့တာတွေရောအခုရော့ကြသွားပြီလားအဲ့လိုမျိုးရှိနေသေးသလားမြင်တွေ့ရလား
ဒီနေရာမှာတန်းလူရေးဆိုတာကတယောက်နဲ့တယောက်ပေးလို့များအမေတိုင်းသားအနေနဲ့ပြောနေတာပါလို့ဆိုရင်အရင်တော့ကပြည်တော်စုဆိုမရှိဘူးအမေတင်လုံးဒီလာခံမှာသဘောတူညီကြတာတော့ကိုယ်နိုင်နေလေပေါင်းရမယ်ပြည်တော်စုဒီဆောင်မယ်ဘမတကျရှမ်းတကျအဲ့ဒါဆိုရင်တန်းလူရေးပဲဖြစ်တယ်ဘာကြောင့်လဲတန်းလူရလဲဆိုတော့အိမ်ပိုင်ရှင်သဘောပဲဘာကြောင့်ဆိုတော့ကိုနေမျိုးကိုယူလာပြီးမှလာပေါင်းကြတယ်နိုင်ငံအစ်စ်တိဆောက်တယ်ဒီနိုင်ငံအစ်စ်ကလူတိုင်းလူမျိုးတိုင်းရဲ့အိမ်ဖြစ်တယ်လူမျိုးတိုင်းကပိုင်ရှင်ဖြစ်တယ်ဆိုတော့ပိုင်ရှင်တိုင်းကတန်းလို့ရမယ်ဆိုတာပြော
ပါဟုတ်ကဲ့ဆိုတော့ဟိုအပြစ်ခတ်ရဆဲဆွေးနွေးပွဲတွေလည်းလုပ်နေတယ်မကြခင်မှာသဘောတူညီမှုရမယ်ဆိုကြပါသနော်လမ်းကြောင်းလမ်းစဉ်အရာဆိုလို့ချင်းဒီကရဲ့စေတဘောတင်ရပြီးတော့နိုင်ငံရေးဆွေးနွေးပွဲတွေဖြစ်လာမယ်အဲ့ဒီကြလို့ချင်းဒီဆွေးနွေးကြတဲ့အခါမှာဒီ Federal တက်မတော်ဆိုတဲ့အခန်းကဏ္ဍအခုနောက်ပိုင်းမှာတော်တော်လေးဟို controversial ဖြစ်နေတဲ့စကားလုံးဖြစ်နေတယ်အဲ့ဒါဘယ်လိုပုံစံဖြစ်လာမလဲဘယ်လိုဆွေးနွေးနေကြသလဲ
Federal တက်မတော်ဆိုတာကပြဿနာကငင်းခုန်ဖြစ်ကြတယ်ဒါပေမဲ့ဘယ်သူမှအသိပ္ပယ်မဖော်ဆိုတော့ဘာဝငင်းနေမှမသိချောင်းကျတကယ်တော့ဖြစ်တင်တာကတော့ဖက်ဒရယ်တက်မတော်ဆလာပါလေဖက်ဒရယ်နိုင်ငံဖြစ်တက်မတော်ကဖက်ဒရယ်နိုင်ငံအဲတက်မတော်ဖြစ်မှာလေဒါပေမဲ့ဖက်ဒရယ်နိုင်ငံမှာကတန်းသူရှင်တွေတတ်ထိုင်မှာလေတန်းသူမျိုးရှိရမယ်အခုလက်ရှိအခြေအနေအရဆိုရင်တိုင်းသာစစ်ဘုံဖြစ်တယ်ဆိုရင်သူကဘုံချုပ်ဆက်လို့လို့မရဘူးဘာကြောင့်လဲဆိုရင်ဒီမှာမဟုတ်ဘူးအာဗုဒ္ဓဘာသာမဟုတ်တော့အဲ့ဒီဟာလေအကန့်တက်လေရှိနေတော့ဘယ်လိုမှဖက်ဒရယ်ကမှဖြစ်လာမယ်ဒါပေမဲ့အဲ့ဒီအကန့်တက်လေမရှိဘူးဒီအာဘယ်သူဖြစ်ဖြစ်ဘာလိုမျိုးဖြစ်ပါကကိုယ်ခွဲတာဖြစ်ဖြစ်တကယ်တော်တဲ့စစ်ပေါ်ကတက်လို့အဲစစ်ဝစီချုပ်လုံနိုင်မယ်ဆိုတာဖက်ဒရယ်တက်မတော့ပြောလို့ရဘူးဆိုတော့အသိပ္ပယ်ပေါ်ဖို့လိုပါတယ်အခုကတော့အခုအထိဘယ်သူမှအသိပ္ပယ်မပေါ်ဘူးဆိုတော့တတ်မလို့ကြိုက်တယ်မကြိုက်ဘူးရင်းနေရတာရှိ
ဆိုတော့အဲ့ဒီဟာကိုရောဒီအခုဆွေးနွေးနေကြတဲ့အပြစ်ခတ်ရဆဲဆွေးနွေးပွဲတွေမှာအဲ့ဒီအကြောင်းအရာထက်ဆွေးနွေးတာတွေရှိသလားဘော off the record ပဲဖြစ်ဖြစ်ပေါ့နော်အပြင်မှာအလွတ်တဘောပြောတာပဲဖြစ်ဖြစ
်ရှိပါလေအဓိကကတော့ဒီတနင်္ဂနွေအပြစ်ခတ်ရဆဲစာချုပ်ထဲမှာပါတာကတော့ဒီကိစ္စကိုနိုင်ငံရေးဆွေးနွေးပွဲမှာ
ဟုတ်ကဲ့နှစ်ဖက်စလုံးကတော့ဆွေးနွေးဖို့ဒါဆွေးနွေးဖို့လိုတယ်ဆိုတာကိုလက်ခံတာဟုတ်ကဲ့ခင်ဗျဆိုတော့ဒီအခုဆွေးနွေးနေကြတဲ့အထက်မှာလည်းအတန်တခုထွက်လာတာက Federating Units ဆိုတဲ့စကားလုံးလည်းထွက်လာတာရှိတယ်တပည့် Federating Unit နဲ့ပတ်သက်ပြီးတချို့ကအဆိုပြုကြတာ6ခုထားတဲ့နယ်တို့ဟို14ခုထားတဲ့နယ်တို့ပေါ့နော်တိုင်းရင်းသား9ခုပမာတခုဒါမှမဟုတ်အခုလက်ရှိတိုင်းတိုင်းပြည်နယ်တိုင်း14ခုလို့14ခုဆက်ထားမလားအဲ့ဒီ Federating Unit ကဥဟန်အမြင်အရဘယ်နှခုဘယ်လိုရှိတဲ့နယ်လို့ထင်တယ်လဲဥဟန်သဘောထားဘယ်လိုရှိလဲ
တကယ်တော့10ပြည်နယ်14 20ဒီဟာလေးကအရင်မကြည့်ပါဘူး။ဘာကြောင့်ဆိုဒီဟာကအုပ်ချုပ်ရေးနဲ့ပိုင်းနဲ့ဆိုင်တယ်ဘယ်နှ unit ထားမယ်ဆိုတဲ့ကိစ္စ။အရေးကြီးတာကတော့ကျန်ရလို့မဆိုရင်အတိတ်ပဲကတော့မတူညီတဲ့ဒေသလေးလားပူးပေါင်းတယ်။တန်းတူတဲ့ဒေသလေးကလားပူးပေါင်းတယ်။ပေါင်းပြီးနိုင်ငံချင်းထူထောင်တယ်။ဆိုတော့နိုင်ငံချင်းထူထောင်ပြီးဒီတန်းတူရေးအတိမတ်ပြုထားတယ်။အာပင်လုံးလုံးကဆိုရင်ship ပြည်နယ်မရှိဘူးငါပဲရှိတယ်ဒါကငါ့ကိုပြန်ပေါင်းတာအတိတ်ပဲမရှိဘူးဒီဖက်ဒရယ်ရေးနေတဲ့အတိတ်ပဲအရေးကြီးတာကလမ်းလူရေးကအရေးကြီးဆုံးပြမနောက်ပိုင်းမှာမှဘယ်လိုဖွဲ့ရမလဲပြန်ဆွေးနွေးဖို့
ဟုတ်ကဲ့အခုနောက်တစ်ခုပြောလိုက်ကြတဲ့အထက်မှာအတန်တစ်ခုထပ်ထွက်လာတာပါလဲဆိုတော့တိုင်းသားပြည်နယ်တွေကနေပြီးနောက်ထပ်ပြည်နယ်တစ်ခုခွဲထွက်ဖို့ကိစ္စဥစ္စာတွေတချို့အတန်ထွက်လာတာရှိတယ်ဥပမာပြရမယ်ဆိုရင်ကိုကန့်လိုမျိုးပေါ့နော်ဆိုတော့အဲ့လိုမျိုးဖြစ်လာတာတွေလွတ်တော်ထဲမှာအထိဆွေးနွေးတာတွေဖြစ်လာတယ်ဆိုတော့အဲ့ဒါကလက်တွေ့ကြသလားဖြစ်နိုင်ညီရှိသလားခွဲထွက်မယ်ဆိုတာကဟိုတိုင်းသားတပတ်ရှမ်းပြည်ဆိုကြပါဆိုရှမ်းပြည်တည်းကနေကိုကန့်ခွဲထွက်သွားမှာဆိုရှမ်းပြည်အားနေသွားမယ် ဆိုတော့ဖြစ်နိုင်ကြလက်တွေ့ကြနိုင်လားဟုတ်ဟာ
အဲ့ဒီဟာလည်းကျွန်တော်တို့အဲမှာကဖက်ဒရယ်ပြောရမယ်နည်းနည်းရောနော်နေတယ်ဘာကြောင့်လဲဆိုရင်ဖက်ဒရယ်ပြောရင်လူမျိုးအခြေခံမရဒေသကိုအခြေခံတကယ်ပြောမယ်အခုကတော့လူတိုင်းကတန်းလို့ရှင်တော့ကိုယ်ပြည်နယ်မရှိရင်ကိုယ်ကရှောင်းနေတယ်လို့အဲလိုမျိုးဖြစ်နေတယ်တကယ်တော့လူတိုင်းကတန်းလို့ရဆိုရင်ဘယ်ပြည်နယ်မှာဖြစ်ဖြစ်အဲ့ဒီမှနေသူကလည်းအဲ့ဒီဒေသခံလူမျိုးသူကလည်းတန်းလို့ရမှာပြောချင်တာကရှမ်းပြည်မှာရှိတဲ့ဝါတို့ကိုကန့်ကလည်းရှမ်းနဲ့တန်းလို့ရမှာဆိုတော့ဒီနေရာမှာလူမျိုးကိုပဲအခြေခံပြီးတွားမယ်ဆိုတော့ပြဿနာအများကြီးရှိမယ်။ဘာကြောင့်ဆိုလူမျိုးအများကြီးလဲ။ကျွန်တော်တို့ဒီမှာပြဿနာနောက်တစ်ခုကနိုင်ငံရေးပါတီလည်းလူမျိုးကိုပုံအခြေခံနေတာ။တကယ်တော့လူမျိုးပေါ်မှာအခြေခံနေတယ်။ခေါင်းဆောင်ပုဂ္ဂိုလ်ရေးပေါ်မှာအခြေခံပြီးမှပါတီတွေဖွဲ့နေ။တကယ်ဖြစ်တင်တာဒီမိုကရေစီရဆို policy အရနဲ့တွားရမယ်။လူမျိုးကိုအခြေခံပြီးတွားလို့မတင်တော့
ဟုတ်ကဲ့ဆိုတော့ဒီအဲ့ဒါဆိုလို့ရှိရင်ဒီပြဿနာဟာလူမျိုး issue တွေပေါ့နော်ပြဿနာဆိုတာလူကိစ္စတွေဟာစစ်မှန်တဲ့ Federal ပြည်ထောင်စုဆိုတာသာပေါ်လာခဲ့ဒီလိုမျိုးခွဲထွက်ချင်တယ်လို့ပါလို့ဆိုအတန်နေလဲပျောက်သွားမယ်လို့ဆိုလို့ရှင်တာ
အရေးကြီးတာကတော့လူတိုင်းပါဝင်ပြီးမှဆွေးနွေးတဲ့နော်တဘောတူညီချက်ယူဖို့လို့နော်တယောက်ကပဲအဆုံးဖြတ်ပေးမယ်ဆိုတော့ပြဿနာတက်မှာဒါပေမဲ့ဆွေးနွေးပွဲမှာအကုန်လုံးပါလဲဆွေးနွေးပွဲမှာသဘောတူရတယ်ဆိုရင်ဘယ်လိုခွဲမယ်ဘယ်လိုအနာလောက်ကြမယ်ဘယ်လိုပြဖက်ဒရယ်ဖွဲ့ကြမယ်ဒီနှစ်ပြည်နယ်လောက်ကြဒါအလျားဆွေးနွေးပွဲမှာပဲအဆင်ပြေသွားမ
ယ်ဟုတ်ကဲ့ဒီမကြခင်ကျင်းပတော့မယ့်2015ရွက်ောက်ပွဲမှာဟိုအများခံမှန်းထားတာကတော့ NLD ပါတီဒီအစိုးရမဖြစ်ရင်တောင်မှသူကအမတ်နေရာတော်တော်များများအနိုင်ရမယ်ဒီတဲ့လွတ်တော်ထဲမှာပို့ပြီးတော့အမှတ်နေရာတွေပို့ရလာမှာပို့ပြီးတော့အော်ဒါရှိလာမှာပေါ့နော်ပြောနိုင်ဆိုနိုင်အားရှိလာမှာဒါပေမဲ့တိုင်းဒေသတွေကြားထဲမှာအခုဖြစ်နေတာက NLD ရဲ့ Federation နဲ့ပတ်သက်ပေါ်ထားတဲ့သဘောထားနဲ့ပတ်သက်ပြီးတော့နည်းနည်းအစာမကြေမှုတွေရှိနေတယ်ဆိုတော့အတန်းတွေထွက်နေတယ်ဆိုတော့အဲ့ဒီအပေါ်မှာကဥဟန်ဘယ်လိုမြင်နေလဲ
NLD ရဲ့ idea ကတော့ဒါခေါ်မယ်ဒီတော်စုရဲ့ပါတီပေါ့သူကလူမျိုးမခွဲဘူးဒီတော်စုကိုအခြေခံပြီးမှအုပ်ချုပ်သွားမယ်ဆိုတဲ့ဘောဖြစ်ပါတယ်။ဒီဟာတော့နိုင်ငံသားမှကြည့်နေဒီတိုင်းဖြစ်ပါတယ်။ဒါပေမဲ့ပြဿနာကကျွန်တော်တို့တိုင်းပြည်မှာအဲ့ဒီအခြေအနေမရတယ်။အဲ့ဒီအဆင့်မရောက်တယ်။ဒီမျိုးအခြေခံတဲ့ပါတီတွေရှိနေတယ်ပေါ့။အဲ့ဒီမှာလည်းကွာဟားမှုတွေရှိတယ်။ဆိုတော့ဖြစ်တဲ့တဟာနဲ့တကယ်ဖြစ်နေတဲ့ဟာနဲ့ဘယ်လိုသစ္စာမြင်တယ်လို့အဆင်ပြေအောင်လုပ်မယ်ဆိုတာအဲ့လို
ကုဇော်ဝင်းလိုင်တင်ဆက်ထားတဲ့မြမအရေးသုံးသပ်ချက်ကိုနားဆင်ခဲ့ရတာပါရှင်ခုတော့မြမတခွင်ကဏ္ဍကိုနားဆင်ရပါမယ်ဒီတစ်ပတ်မှာတော့မြန်မာနိုင်ငံမှာအခွင့်အရေးနဲ့ပါတဲ့အမျိုးသမီးတွေအားနည်းချက်တွေရှိနေတဲ့အမျိုးသမီးတွေအတွက်ရန်ကုန် Big House ကမုံဖောက်ပညာအချက်အပြုတ်ပညာနဲ့အခြေခံဗဟုသုတတွေကိုသင်ကြားပေးနေပါတယ်။အမျိုးသမီးတွေရဲ့ဘဝတွေကိုမြင့်တင်ပေးနေတဲ့လူမှုရေးလုပ်ငန်းတစ်ခုဖြစ်တဲ့ရန်ကုန် Big House အကြောင်းကိုမတင်ကီလင်းနဲ့အတူမြန်မာတခွင်အစီအစဉ်ကနေလေ့လာကြည့်ရအောင်ပါရှင်။
ဒီမှာမြန်မာတခွင်အစီအစဉ်မှာတော့အမျိုးသမီးတွေကိုပညာသင်ကြားပေးရင်အလုတ်ကင်ခွင်နန်းနေပါဖန်တီးပေးနေတဲ့ရန်ကုန် Bakehouse အကြောင်းကိုကျွန်မနဲ့အတူလေ့လာကြရအောင်ပါရှင်
။ရန်ကုန် Bakehouse ဟာအခြေအနေမျိုးမျိုးကြောင့်ဘဝအခွင့်အလမ်းနဲ့ပါတဲ့မြန်မာအမျိုးသမီးတွေကိုအချက်အပြုတ်ပညာ၊မုတ်ဖုတ်ပညာတွေအခမဲ့သင်တန်းပေးရင်သူတို့ရဲ့ဘဝတွေကိုမြင့်တင်ပေးနေတာဖြစ်ပါတယ်။အကြောင်းအမျိုးမျိုးကြောင့်ခက်ခဲတဲ့ဘဝတွေကိုဖြတ်သန်းနေရတဲ့ဒီအမျိုးသမီးတွေအတွက်တမွေးဝမ်းကြောင်းပညာတရက်ကိုအခမဲ့သင်ကြားပေးရင်တင်းနန်းကာလမှာပါငွေကြေးထောက်ပံ့မှုအနေနဲ့လခပေးထားတဲ့ဒီအစီအစဉ်မှာအခွင့်အရေးနည်းပါတဲ့သူတွေကိုအခွင့်အရေးတွေပေးနေတဲ့အကြောင်းတင်းနန်းမန်နေဂျာကအခုလိုပြောပါတယ
်အလုံးလေးကြည့်ကြတဲ့အတိုင်းပဲဒီအစားအသောက်လုပ်ငန်းဟာအခုချိန်မှာဟိုတယ်တွေရောက်လာတာနဲ့အမျှဘီဂရီတို့ဒီရက်စတောရန့်တို့ဆိုတာတွေကရှိကြတယ်အဲ့ဒီမှာတွေကလည်းအများအားဝင်ရောက်လုတ်ကင်ဖို့ဆိုတာကဒီ ရေးချင်းအရင်လိုတယ်ပေါ့နော်ကျမတို့ပြောတဲ့ဒီချက်ပြုတ်ရေးချင်းပေါ့ culinary skills ကိုအရင်လိုအပ်တယ်အဲ့ဒီ skill ဆိုလို့ရှိရင်အပြင်မှာဆိုရင်အချိန်ပေးပြီးတင်ရမယ်တဲ့အချက်နေ့ချက်ကငွေပေးပြီးတင်ရမယ်ပေါ့နော်အဲ့ဒီချိန်ပေးပြီးငွေပေးလို့ဘုံမဖြစ်နိုင်တဲ့အခွင့်အရေးမရှိတဲ့သူတွေအခွင့်အရေးနေပါနေတဲ့သူတွေကိုဆိုလိုတာလည်းဖြစ်တယ်အဲပြီးတော့ကျမတို့အထက်မှာဆိုရင်မြို့တပိတဲ့မှာဆိုလို့ရှိရင်ကျမတို့ target ထားတယ်လို့ခုနလိုပေါ့နော်ကိုယ့်ရဲ့ဘဝကိုပြောင်းလဲချင်တဲ့သူတွေဒီဒုတိယအခွင့်အရေးပေါ့ second chance ကိုလိုအပ်နေတဲ့သူတွေကိုပါကျမတို့ target ထားတဲ့အတွက်ကျမတို့အမျိုးသမီးတွေမှာဟိုဒီ active sex worker တွေလည်းပါတယ်တကယ်ကိုပြောင်းလဲလိုက်ချင်ပြီးဒီဘဝကိုကျမမလိုချင်တော့ဘူးအဲ့လိုလိုလည်းပါပါတယ
် pay and train လို့ခေါ်တဲ့ဒီအစီအစဉ်မှာမိဖို့အဆောင်ပညာသင်ကြားပေးရင်တနန်းကာလဆယ်လတစ်လျှောက်ဝင်ငွေအခက်အခဲမဖြစ်ရအောင်တနန်းသူတွေကိုလာခပေးနေတာပါ2012ခုနှစ်နှစ်ကုန်ပိုင်းမှာစတင်ခဲ့တဲ့ဒီတနန်းဟာအခုဆိုရင်တော့အပတ်စဉ်ခုနှစ်ရှိနေပြီဖြစ်ပြီးတနန်းသူအယောက်ပေါင်း29ယောက်ကိုအအောင်မြင်မြင်မွေးထုတ်နိုင်ခဲ့ပြီဖြစ်ပါတယ်။တနန်းသူရွေးချယ်ရမှာတော့အရက်ဖက်လူမှုအဖွဲ့အစည်းတွေကနေမှတဆင့်ရှောက်လွှာခေါ်ယူကလူတွေ့စစ်ဆေးပြီးမှအမှန်တကယ်သမွေးဝမ်းကြောင်းပညာတရက်သင်ယူဖို့လိုအပ်နေတဲ့အမျိုးသမီးတွေကိုခေါ်ယူနေတာဖြစ်တယ်လို့မှဆိုင်းကြကဆိုပါတယ
်။ဒီလိုအမျိုးသမီးတွေကလည်းပဲ NGO တွေကနေသူတို့ဒီဒီကျမရေးနဲ့ပတ်သက်ပြီးတော့ပဲဖြစ်ဖြစ်လူမှုရေးနဲ့ပတ်သက်ပြီးတော့ပဲဖြစ်ဖြစ်ဒီဝန်ဆောင်မှုလေးတွေသူတို့ရရှိထားတဲ့အခါမှာဝန်ဆောင်မှုဆိုတာဘာလဲပြီးတော့သူတို့ဘဝမှာဘာတွေလိုအပ်နေတယ်လဲဆိုတာနည်းနည်းလေးသိမြင်လာတာနဲ့ဒီရန်ကုန်ဘေးဟောက်စ်ကပို့ချနေတဲ့ဒီတင်တန်းလေးဟာသူတို့နဲ့ကိုက်မကိုက်ကိုသူတို့စဉ်းစားနိုင်စွမ်းလဲပုံများလာတယ်လို့သူတို့ဘဝမှာဒီစားတောက်လုပ်ငန်းလေးကိုဝင်ရောက်ပြီးမှသူတို့ဘဝကိုပြောင်းလဲချင်တာမျိုးပဲဖြစ်ဖြစ်ပုံကောင်းကိုလုပ်ချင်တာမျိုးပဲဖြစ်ဖြစ်သူတို့ရဲ့ဝန်ခံမှုတစ်ခုရလာတဲ့အခါမှာဒါပို့ပြီးမှကျမတို့ရဲ့ဒီတနန်းမှာလည်းပဲအောင်မြင်မှုကိုပို့ပြီးမှယူဆောင်ပေးနိုင်တယ်လောလောဆယ်အချိန်ကြီးကြီးလည်းသူတို့နဲ့ပဲဆက်လက်ပြီးခေါ်ယူနေပါသေးတယ
်ရန်ကုန်ဘိတ်ဟောက်စ်တနန်းအပတ်စဉ်တစ်ခုမှာတနန်းသူ12ယောက်သာလောလောဆယ်လက်ခံနိုင်ပြီးတစ်နှစ်ကိုတနန်းအပတ်စဉ်နှစ်ခုဖွင့်နေပါတယ်တင်နန်းကာလာမှာစာတွေ့လက်တွေ့နှမျိုးလုံးတင် जा ပေးနေပြီးတင်နန်းသူတွေဝါဒနာပါရာအချက်အပြုတ်မုတ်ဖုတ်ပညာဒါမှမဟုတ်စားသုံးသူတွေကိုဝန်ဆောင်မှုပေးတဲ့အပိုင်းတွေမှာရွေးချယ်ပြီးလက်တွေ့လေ့လာနိုင်ပါတယ်ဒီတင်နန်းမှာစဖိုးဆောင်ပညာရက်တွေအပြင်အင်္ဂလိပ်စာတင်နန်းကွန်ပျူတာတင်နန်းတွေအပြင်လိမ်မိုင်းဆိုင်ရာအကြံဖတ်မှုလိမ်မိုင်းဆိုင်ရာခွဲခြားမှုစတဲ့အမျိုးသမီးတွေတည်ထားတဲ့ဗဟုသုတတွေကိုလည်းဘာသာတရက်အနေနဲ့တင် जा ပေးနေပါတယ်ဒီတင်းနှမ်းမှာ International Hospital Training Center ကဆရာတွေကလည်း3လတစ်ကြိမ်လာရောက်သင်ကြားကြသလိုနိုင်ငံခြားကမုတ်ဖုတ်ပညာရှင်တွေအချက်အပြုတ်ပညာရှင်တွေအပြင်ရန်ကုန်မြို့တွင်းကစားတောက်ဆိုင်ကြီးတွေကစပို့မှုတွေကလည်းလာရောက်တင်နန်းပေးကြပါတယ်။တင်နန်းပြီးဆုံးတဲ့အခါမှာတော့တင်နန်းစင်း40ရာခိုင်နှုန်းကိုရန်ကုန်ဘိတ်ဟောက်စ်မှာပဲအလုပ်ပြန်ခံပေးပြီးအပြင်အလုပ်လုပ်လို့သူတွေကိုလည်းအလုပ်ရရှိဖို့အာမခံချက်အပြည့်ပေးထားတယ်လို့မှဆိုင်းကြကပြောပါတယ်။ဒီရန်ကုန်ဘိတ်ဟောက်စ်ရဲ့တည်တော်လူ၄ယောက်အနက်တဦးတည်းသောမြန်မာအမျိုးသမီးဖြစ်တဲ့ဒေါ်ဖြူဖြူတင်ကတော့ဒီလူမှုရေးအစီအစဉ်မှာပါဝင်ဖြစ်ခဲ့ပုံကိုအခုလိုရှင်းပြပါရစေ
။အမကလည်းစဉ်းစားဟိုသူတို့တောင်မှကိုယ်တိုင်းပြည်ကဒုက္ခရောက်တဲ့အမျိုးသမီးတွေအတွက်ကိုသူတို့ပတ်စံရောလူအားညံအားငွေအားကုန်ဆိုင်ထုတ်ပြီးတော့လုပ်ပေးရင်အမကဗမာပဲနော်။အမျိုးသမီးလည်းဖြစ်တယ်အမကဘာလို့မလုပ်ပေးနိုင်ရမှာလဲသူတို့လုပ်တဲ့လောက်တော့ငါလုပ်မယ်သူတို့ risk ယူတဲ့လောက်တော့ယူမယ်မအောင်မြင်လဲနောက်ဆုံးရှုံးသွားတော့လဲသူတို့တော့ရှုံးခံနိုင်သေးရပဲကိုကဘာလို့ရှုံးမခံနိုင်ကိုလူမျိုးအတွက်ပဲ
လက်ရှိတင်နန်းအတွက်မတ်တီငွေရရှိအောင် coffee ဆိုင်နှစ်ဆိုင်ဖွင့်ထားနိုင်ပြီးအနောက်တိုင်းစားတွေကိုသာအဓိကရောင်းချနေတာကြောင့်ရန်ကုန်ဘိတ်ဟောက်စ်ရဲ့စားသုံးသူ80ရာခိုင်နှုန်းလောက်ကတော့နိုင်ငံခြားသားတွေဖြစ်ပါတယ်ဒီမှာအမျိုးသမီးတွေရဲ့ဘဝအခြေအနေတွေကိုပြောင်းလဲပေးဖို့ကြိုးစားနေတဲ့ရန်ကုန်ဘိတ်ဟောက်စ်ရဲ့လုပ်ငန်းသဘောကိုဆက်ဆချင်းမှာနားမလည်ချပဲအားပေးမှုနည်းခဲ့တယ်လို့ဒီဘက်မှုတွေလည်းရှိခဲ့တယ်လို့တော့ပြည်သူတွေကအခုလိုဖွင့်ထားပါတယ
်သူတို့ကလည်းကြိတ်လိုက်တော့လဲညီတို့ဟာလည်းကဖေးကလည်းအကောင်စားကြီးပါလားเนาะဟိုဝန်ထမ်းတွေကလည်းယူနီဖောင်းပြည့်နေဝန်လားစားရတဲ့တသိန်းလောက်ပေးတာတနာစရာမကောင်းဘူးပေါ့ပြောရတော့ဟိုမိပါမယ်ဟုတ်တယ်မလားမပြည့်စုံတဲ့နေရာတွေကြတော့ look တနာစရာကောင်းတော့အဲ့ဒီလူမှာပေါ့နင်တို့လောက်တာလဲနင်တို့နိုင်ငံသားသားတွေနဲ့နင်းလဲစင်းရဲနေအောင်မဟုတ်တာအဲ့လိုသဘောမျိုးပေါ့ပို့လိုအပ်တဲ့စီလူလိုက်မယ်လို့အဲ့လိုပြောရတာမျိုးတော်တော်လေးမှတော့ကြုံရတယ်ပေါ့နော်အမားတို့ဟာကြတော့ ချဲ့တယ်လို့ထင်သလားမသိဘူ
းအသေးစားလုပ်ငန်းတစ်ခုလိုလဲပတ်နေတဲ့ရန်ကုန်ဘိတ်ဟောက်စ်မှာငွေကြေးပြတ်လတ်မှုတွေရှိတတ်ပြီး2013ခုနှစ်မှာတော့အမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ်ဆန်ဖရန်စစ္စကိုမြို့အခြေစိုက်အေရှာဖောင်ဒေးရှင်းရဲ့ပထမဦးဆုံးထောက်ပံ့ငွေကိုရရှိခဲ့ပြီးတစ်နှစ်ကိုတင်နန်းသူ10ယောက်စာထောက်ပံ့ငွေရရှိနေပါတယ်အခုနောက်ပိုင်းမှာတော့နိုင်ငံခြားကဝင်လာတဲ့လုပ်ငန်းတွေရောမြန်မာလုပ်ငန်းတွေကပါတာဝန်ပြည်ရင်းနှီးမြှုပ်နှံမှုအဖြစ်ထောက်ပံ့ပေးကြတယ်လို့လည်းသူကဆိုပါတယ်။ဘဝအခွင့်အရေးတွေနည်းပါးလာတဲ့မြန်မာအမျိုးသမီးတွေကိုနိုင်ငံတကာအဆင့်အတန်းမီစပိုဆောင်ပညာရက်တွေကိုတင်ကြပေးရင်ပြောင်းလဲမှုတွေအခွင့်အလမ်းတွေဖန်တီးပေးနေတဲ့ဒီတင်နန်းကတင်နန်းလူတွေကတော့သူတို့ရဲ့အတွေ့အကြုံတွေကိုအခုလိုဝေမျှပါတယ်။
ကျွန်တော်ဆိုပါတော့ကိုကအသုံးချတဲ့မိန်းမတစ်ယောက်လို့ကိုကိုကိုထင်ခဲ့တယ်လေ။ဘာလို့ဆိုတော့အိမ်ထဲမှာသမင်းချက်ဝစ်ဆော်နဲ့ဒီလုံးနဲ့ပဲပြီးသွားတာပေါ့နော်။အခုကျတော့ငါဒီလိုမဟုတ်တော့ဘူးပေါ့နော်။ဘဝမှာရောက်ရိုက်နေတဲ့တန်းတွေပေါ့ရင်မောင်းတန်းနိုင်တဲ့အဆင့်ရောက်ပြီးကိုကိုကိုအားကိုးနိုင်ပြီ။ကိုမိသားစုကိုလည်းကိုကျွေးမွေးပြုစေနိုင်ပြီဆိုပြီးတော့အားရမှုတွေအများကြီးဖြစ်ခဲ့ပါတယ်။အ
ော်လို့ပြောမယ်နော်။ကိုလိုမျိုးပါစိတ်တစ်ပိုင်းမှာစိတ်ဝင်စားတဲ့လူတွေကိုခေါ်ပြီးဆိုင်လေးဆိုင်တော့ဖွင့်စင်ပါရဲ့။အဲဒီစိတ်ကူတော့ရှိပါတယ်ပေါ့။တကယ်လို့မှကိုလိုစိတ်ကူမရှိတဲ့လူဆိုရင်တော့ကိုပေါ့ကိုတယောက်တည်းပေါ့ဒီမှာပြန်လို့မလို့စိတ်ကူထားပါရဲ့
။တမွေးဝမ်းကြောင့်ပညာတရက်ကိုသင်ကြားပေးရင်အမျိုးသမီးတွေရဲ့ဘဝကိုမြင့်တင်ပေးနေတဲ့ဒီရန်ကုန်ဘိတ်ဟောက်စ်ရဲ့သင်တန်းကတော့မြန်မာအမျိုးသမီးတွေရဲ့အခွင့်အရေးတွေကိုတိုးတက်လာစေမယ့်လမ်းစာတစ်ခုလို့ဆိုရမှာပါရှင်။ကျွန်မတင်ပြီးမင်းပ
ါမြန်မာသခင်အစီအစဉ်ကိုနားဆင်ခဲ့ရတာပါရှင်။ VOA American အသံကနေပို့ထုတ်နေညဖက်အတန်လွင့်အစီအစဉ်တွေကို American ပြည်ထောင်စု Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။
ဒီမြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကမြစ်တာဒေသဆောင်ကဏ္ဍမှာဒေသချင်းလေးတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေ့ကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုပိုင်းထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးချင်ကြရတဲ့ဆိုတော့ကျွန်တော်တို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်VOA မြန်မာပိုင်းရဲ့လိပ်စာကတော့ VOA American အသံမြန်မာပိုင်းအစီအစဉ်လို့လိပ်မှုပြီးတော့စာရိုက်တက်တာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးတော့လိပ်စာတက်ကိုစာရေးသားနိုင်ကြပါတယ်ရှင်။ VOA သောရရှင်ရဲ့အစာတွေကိုစောင့်မျှော်ကြိုဆိုနေပါတယ
်။ VOA ကနေအခုအသံလွှင့်နေတဲ့တနင်္လာအစီအစဉ်အားလုံးကိုအစီအစဉ်ပြပချင်းမြန်မာစံတော်ချိန်ည10:17အစအဆုံးပြန်မြင်နာဆင်နိုင်ပါတယ်။ခုထုတ်လွှင့်ပေးနေတဲ့ပုတ်ထုနဲ့အစီအစဉ်အဆုံးမသက်ခင်မှာနိုင်ငံတကာသတင်းအချင်းချုပ်ကိုကိုအောင်လင်းဦးကတလက်ကြီးညာပေးပါအောင်ရှင်
။ဒီမှာဆိုအနေနဲ့ရွေးချမစတင်တွေကိုတန်းတူရည်တွေဆက်ဆက်မှုအမေရိကန်စစ်မြင့်တန်တမန်တူကဒီကနေ့ပဲတိုက်တွန်းလိုက်ပါတယ်။မြန်မာနိုင်ငံသားတွေလိုပဲရွေးချတွေကိုလက်ခံဆက်ဆက်မှုလိုတဲ့အကြောင်းအမေရိကန်လက်ထောက်နိုင်ငံဂျာယီဝန်ကြီးအန်ရီချက်ကပြောကြားခဲ့တာပါ။မြန်မာနိုင်ငံကြားရေးဝန်ကြီးဌာနကတော့လူမောင်ကုန်မှုနဲ့တရားမဝင်ရွှေ့ပြောင်းသွားလာမှုတွေကိုကာကွယ်တားဆီးနိုင်မှုကြိုးပမ်းနေတဲ့အကြောင်းဒီကနေ့ပဲကြေညာချက်ထုတ်ပြန်ပြောဆိုခဲ့ပါတယ်။ဒီချိန်ထဲမှာပဲပြည်တော်စစ်တော်နာယကပြည်သူ့လွတ်တော်ဥက္ကဋ္ဌသူရဝူးရွှေမန်းကလည်းကုလသမဂ္ဂထရီတွင်းရင်းမှုချုပ်နဲ့လူညိုရေးကောင်စီဥက္ကဋ္ဌထံစာရေးသားပေးပို့ခဲ့ပြီးလူစီဒုက္ခသည်တွေအရေးလူကုန်ကူးမှုပြဿနာတွေနဲ့ပတ်သက်လို့မြန်မာနိုင်ငံဘက်အထင်မြင်လွှမ်းမောမှုတွေမဖြစ်ပေါ်စေဖို့လူမျိုးစုပြည်ပခတ်တွေမကြီးထွားစေဖို့အထူးလေးပေးဆောင်ရွက်ဖို့လည်းတိုက်တွန်းပြောဆိုခဲ့ပါတယ်။အချိန်နဲ့မှာပဲရှစ်တောင်အားရှာတလောရွှေပြောင်းဝင်ရောက်လာသူတွေကိုအကြီးကျယ်လူမောက်ခုကူးနေတဲ့လုပ်ငန်းတွေမှာပတ်သက်နေတယ်လို့ဆွဆွဲခံခဲ့ရတဲ့ထိုက်စစ်တဲ့အစိမ့်မြင်ရရှိကသူ့မှာအပြစ်မရှိတဲ့အကြောင်းညှင်းဆန်ပြောဆိုသွားပါတယ်။ IS အစ္စလာမ်ဆွေးရောက်တွေကိုနှိမ်နင်းနေတဲ့စစ်စင်ရေးတွေမှာစစ်သွေးကြွအဖွဲ့ဝင်တောင်းကျော်ကိုတုတ်တင်နိုင်ခဲ့တဲ့အကြောင်းအမေရိကန်ဒုတိယနိုင်ငံဂျာယီဝန်ကြီးအန်တိုနီဘလင်ကင်ကဒီကနေ့ပဲပြောဆိုလိုက်ပါတယ်။ IS စစ်သွေးကြွတွေကိုနှိမ်နင်းမဟာဗျူဟာတွေနဲ့ပတ်သက်လို့မဟာမိတ်ညွန်ပေါင်းအဖွဲ့ဝင်တဲ့သူဒီကဝင်ကြီးချုပ်ဟီဒါအယ်ပါတီနဲ့တွေ့ဆုံခဲ့တဲ့ပြည်သက်နိုင်ငံပဲရစ်မြို့တော်ကဆွေးနွေးပွဲအပြီးနောက်တနေ့မှာပဲဝင်ကြီးပလင်ကင်ကပြည်သက်ရေယူဌာနတစ်ခုဖြစ်တဲ့အင်တာကိုပြောဆိုခဲ့တာပါ။နိုင်ဂျီးရီးယားနိုင်ငံမှာဆွေးရောက်ကဘိုကိုဟာရမ်စစ်သွေးကြွတွေကိုနှိမ်နင်းတဲ့စစ်ဆေးရေးကြောင့်တည်ဆုံးသူပေါင်း8000ကျော်ရှိနေပြီလို့ Amnesty International လူခွင့်ရေးလှုပ်ရှားမှုဖော်ကြီးကပြောဆိုလိုက်ပါတယ်။2009ခုနှစ်နိုင်ဂျီးရီးယားစစ်တပ်ရဲ့စီးနင်းတက်ခတ်မှုတွေစတင်ခြင်းကစလို့ကွပ်မျက်ခံခဲ့ရသူပေါင်းက1100ကျော်ရှိတာကိုတွေ့ရတယ်လို့လည်းပြောဆိုခဲ့တာပါ။ဒါပြင်နောက်ထပ်အ ਨੇ ဆုံးလူ9000ကျော်လောက်ကတော့ဖမ်းဆီးခံရစဉ်အတွင်းမှာနှိပ်စက်ခံရတာအစာရေစာပြက်လက်တာဒါမှမဟုတ်လေထောင်ထဲမှာလူတွေကြက်တိတ်နေတဲ့အကြောင်းသိဆုံးခဲ့ရတယ်ဆိုပြီးတော့လေ NSC International လူခွင့်လူရှမ်းမှုဖွဲ့ကပြောဆိုခဲ့တာဖြစ်ပါတယ်
။တရင်ချင်းချုပ်ကိုကိုအောင်လွင်ဦးကကြေညာပေးခဲ့တာပါဒီညအစီအစဉ်ထုတ်လို့ရမှုကကိုအောင်အောင်ဖြစ်ပြီးစပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Nick Ivanov ဖြစ်ပါတယ်။ VOA American အသံရဲ့မနက်ဖက်အစီအစဉ်တွေကိုတော့မြန်မာစံတော်ချိန်6နာရီခွဲနဲ့9နာရီခွဲအထိ line to meter 24နဲ့40ရိုးကနေဖမ်းယူနိုင်စင်နိုင်ကြပါရဲ့ရှင်။ တော်တော်ရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကျန်းမာရှင်လန်းပါစေ။ VOA ကိုအားပေးနာစင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်။ကျမနန်းလာပ
This program has come to you from the Voice of America, Washington.